Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဒီဇင်ဘာလ30ရက်တနင်္လာနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရုပ်သံအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေစတင်ထုတ်လွှင့်နေပါပြီ။ဒီအစီအစဉ်ကိုပထမနာရီဝက်မှာ Radio Line 2 Meter နဲ့နားထောင်နိုင်သလိုအစီအစဉ်အပြည့်ကိုလည်း Jodu Slaughter TV VOA website YouTube နဲ့ Facebook စာမျက်နှာတွေကနေတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားမှာ
တောင်ကိုရီးယားလျင်ပြတ်ကျမှုဖြစ်ရမှာလိုအပ်တာတွေကိုကူညီဖို့အမေရိကန်ပြည်ထောင်စုကအသင့်ရှိတယ်လို့သမ္မတဘိုင်ဒန်ကပြောပါတယ်။အတင်းမှာဆုံးအမေရိကန်ဆန့်ကျင်ရေးမူဝါဒကိုအကောင့်ထည့်ဖို့မယ်လို့မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းကပြောကြောင်းမြောက်ကိုရီးယားနိုင်ငံတော်ပိုင်မီဒီယာကဖော်ပြလိုက်ပါတယ်။ပြုတ်သွားတဲ့ဘင်္ဂလားဒေ့ရှ်ကူညီချုပ်ရှေ့ခ်ဟာစီနာကိုအိန္ဒိယကနေဘင်္ဂလားဒေ့ရှ်ပြန်ပို့ဖို့တောင်းဆိုရာကိုအိန္ဒိယကလိုက်လျောမဲ့လက္ခဏာမပြဘဲခက်မစိတ်နေလိုက်ပါတယ်။
အဲ့လိုသတင်းတွေအပြီးမှာတော့နှစ်ကုန်စီစဉ်တွေကိုတင်ပြပါမယ်။နှစ်ကုန်ကနေမြန်မာဒီမိုကရေစီရေးအတွက်ပြောလင်းချက်တွေကိုဒီမိုကရေစီဆွေးနွေးကမှကြားကြရမှာဖြစ်သလိုစစ်ကောင်စီအောက်ကစစ်ရေးစီးပွားရေးနဲ့တော်လိုင်းအားစုတွေရဲ့အခြေအနေကိုလည်းကမ္ဘာမြန်မာမီဒီယာမြင်ကွင်းမှာနားဆင်ကြည့်ရှုကြရမှာပါ။ပြီးတော့2024အာရှစီးပွားရေးလုပ်ငန်းတွေပေါ်သုံးသပ်ချက်အပြင်မြို့သမီးတွေရဲ့အခြေအနေကိုလည်း ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုများမှာနားဆင်ကြပါမယ်။အခုရေဆုံးတော့ဒီကနေ့မနက်ထိတ်တဲရောက်သတင်းတွေကိုကိုသားညူကပြောပြပါမယ
်။တောင်ကိုရီးယားလီကျောင်းလိုင်းလင်းပြတ်ကျမှုမှာလိုအပ်တဲ့အကူအညီမှန်မှန်ကိုပေးဖို့အတွက်အမေရိကန်ဘက်ကနေအသင့်ရှိတယ်လို့သမ္မတဂျိုးဘိုင်ဒန်ကပြောပါတယ်။တောင်ကိုရီးယားနဲ့အမေရိကန်ပြောင်စုကြားနီးကပ်တဲ့မဟာမိတ်ဖြစ်တာနဲ့အညီဒီဖြစ်ပျက်ကြောင့်နှင်တာဆုံးရှုံးမှုတွေအတွက်အမေရိကန်ပြည်သူတွေအနေနဲ့စိတ်မကောင်းဖြစ်မိတယ်။အမေရိကန်ပြောင်စုအနေနဲ့လိုအပ်တဲ့အကူအညီတွေပေးဖို့အသင့်ရှိပါတယ်လို့သမ္မတအင်ပီရိုရဲ့ထုတ်ပြန်ချက်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုထားပါတယ်။လေပြည့်ကြမှုကိုစုံစမ်းစစ်ဆေးရမှာတောင်ကိုရီးယားကိုအကူအညီပေးဖို့အတွက်ဘိုရင်းလင်းကုမ္ပဏီနဲ့အမေရိကန်ပြည်ထောင်စုရဲ့လေကြောင်းထိန်းသိမ်းရေးဌာနအပါဝင်အမေရိကန်စုံစမ်းရေးအဖွဲ့ကိုဦးစီးဦးဆောင်ပြုထားတယ်လို့လည်းအမေရိကန်ပြည်ထောင်စုတည်ယူပို့ဆောင်ရေးဘီကင်းလုံခြုံမှုဘုတ်အဖွဲ့ကလည်း X လူမှုကွန်ရက်မှာရေးပါတယ်ဂျီဂျူးလေကြောင်းလိုင်းပိုင်ခီးသက်တင်လေးဟာလေပြည်လမ်းချော်ပြီးတော့ကာထားတဲ့သတိုင်းကိုဝင်တိုက်မိပြီးမိလောင်ခဲ့တဲ့အတွက်အနည်းဆုံးလူ189ဦးသေဆုံးခဲ့ရတယ်လို့တောင်ရှိသူတွေကအတည်ပြုပြောပါတယ်ဘန်ကောက်ကလာတဲ့လူပေါင်းလူ182ဦးပါတဲ့ဒီလေယာဉ်ဟာမြူအန်လီစစ်ကိုဆင်းသက်ရမှာအစစ်တပ်လောက်ရမှာအဓိကကြားတဲ့လေယာဉ်ဘင်းစနစ်ပြင်းမှုဖြစ်တဲ့ဆိုတာတွေ့ရတဲ့အကြောင်းကနေဦးအစီငယ်စာမှာဖော်ပြပါရယ်ဒီဖြစ်ဖြစ်ကြောင့်ဒေါကူရီးယားနိုင်ငံလေကြောင်းသမိုင်းမှာတော့ဒါဟာအဆူဆုံးဖြစ်ရတစ်ခုပါလေယာဉ်ဝန်ထမ်း2ဦးကိုတော့အပျက်စီးတဲ့ကနေပြီးတော့တက်ရှင်ကြီးရဲ့ကဲထုတ်နိုင်ခဲ့ပေမဲ့ကြံ189ဦးလုံးသေဆုံးခဲ့တယ်အဲ့ဒီထဲကရုပ်လောင်း65လောင်းကိုဘသူဘဝအတီးပြုတ်နိုင်ခဲ့ပြီလို့ဒေါကူရီးယားမိသက်ဌာနကထုတ်ပြန်ကြေညာပါရယ်ပြည်ခဲ့တဲ့သတင်းဘက်ကပြစ်ချခဲ့တဲ့ဒီအဇာဘိုင်ဂျန်လေကြောင်းလိုင်းလေယာဉ်ကိုရုရှားဘက်ကပြစ်ချခဲ့တာလို့အဇာဘိုင်ဂျန်သမ္မတအီလ်ဟမ်အလီယက်ကပြောလိုက်ပါတယ်လေယာဉ်ကိုရုရှားကပြစ်ချခဲ့တယ်ဆိုတာသေချာပြောနိုင်ပေမဲ့တမင်တကာရွေချင်းနဲ့လုတာလို့မပြောနိုင်တဲ့အကြောင်းအဇာဘိုင်ဂျန်သမ္မတကနိုင်ငံပိုင်ရုပ်သံမှာပြောပါတယ်ရုရှားမြေပြင်ကနေပြစ်ခတ်လိုက်တာကြောင့်လေယာဉ်ဟာကဇက်စတန်နိုင်ငံထဲပြစ်ချသွားတာဖြစ်ပြီးတော့ဒီဖြစ်ပျက်ပေါ်မှာရုရှားဘက်ကရက်တန်ကြာထိဝန်မခံမနဲ့တိတ်တိတ်နေဖို့ကြိုးပမ်းခဲ့တယ်ဆိုပြီးတော့အဇာဘိုင်ဂျန်သမ္မတကရုရှားကိုဝေဖန်ပြစ်တင်ပါတယ်လေယာဉ်ပြစ်ချတာကြောင့်လေယာဉ်ပေါ်မှာပါတဲ့69ဦးထဲ38ဦးသေဆုံးခဲ့ပါတယ်ရုရှားနိုင်ငံချီချင်းဒေသမှာယူကရိန်းဘက်က drone မှတ်ပြီးတော့လေကြောင်းကာကွယ်စနစ်ကနေပြစ်ခတ်ခဲ့တာလို့ရုရှားဘက်ကတော့ပြောထားပါတယ်အဇာဘိုင်ဂျန်သမ္မတကတော့ဒီလေယာဉ်ပြစ်ချမှုအတွက်ရုရှားကိုတုံ့ချက်တောင်းဆိုပါတယ်ဒီကိစ္စအတွက်အဇာဘိုင်ဂျန်နိုင်ငံကိုတောင်းပန်ရမယ်ဒီဖြစ်ပျက်ကိုဝန်ခံရမယ်တာဝန်ရှိသူတွေကိုအရေးယူပြီးတော့ထိခိုက်ညံ့တာသူတွေအတွက်ယောကြီးပေးရမယ်ဆိုပြီးတော့အဇာဘိုင်ဂျန်သမ္မတကတောင်းဆိုထားတာပါပြီးခဲ့တဲ့စနေနေ့တုန်းကရုရှားသမ္မတကူရိုင်းသူ့ကိုတောင်းပန်ခဲ့တာကြောင့်ပထမလူလတ်ချက်ကတော့ပြီးသွားပြီလို့ပြောပါတယ်ဒါပေမဲ့လို့ရုရှားနိုင်ငံဘက်ကဒီပေါ်မှာတာဝန်ရှိတဲ့ဆိုတာမျိုးတော့ထုတ်ဖော်ပြောဆိုဝန်ခံတာမျိုးမရှိသေးပါဘူးခင်ဗျာခရိုရှားနိုင်ငံမှာတော့လက်ဝဲရင်းသမ္မတဟာနောက်တစ်ကြိမ်တက်တန်းအတွက်သမ္မတရွေးကောက်ပွဲဝင်ပြန်ရမှာဒုတိယကြိမ်တက်တန်းအတွက်ပထမအကြော့ရွေးကောက်ပွဲမှာလည်းမဲ50ရာခိုင်နှုန်းအထက်ရရှိပြီးတော့အနိုင်ရနိုင်ပွဲရှိတယ်လို့မဲစစ်တမ်းတွေမှာဖော်ပြနေပါတယ်လက်ဝဲရင်းသမ္မတဇူရန်မီလန်စ်နိုဗစ်ကိုသူ့နိုင်ငံရေးတိုက်ခိုက်မှုကိုပြောဆိုဆက်ဆံဖို့နဲ့ပတ်သက်ပြီးတော့ခရိုရှားနိုင်ငံရဲ့ဒေါ်နယ်ထရမ့်ဆိုပြီးတော့ခေါ်ဆိုကြပါတယ်မဲယုံ52ရာခိုင်နှုန်းရေးတွက်ပြီးစီးတဲ့ကနဦးမဲရလတ်တွေမှာမီလန်ဆိုဗစ်ဟာထောက်ခံမဲ50ရာခိုင်နှုန်းကျော်ရနေပြီးတော့သူနဲ့အဓိကပြိုင်ဘက်အနာယပါတီကုစလေက22ရာခိုင်နှုန်းကျော်ရထားပါတယ်။ပထမကျော်ယူကောက်ပွဲရလမှာမဲ50ရာခိုင်နှုန်းကျော်မရရင်တော့အများဆုံးရထားတဲ့ကုစလေ2ဦးလာမဲ့ဇန်နဝါရီလ12ရက်နေ့မှာဒုတိယကျော်ရှင်ပြန်ရဖို့ရှိပါတယ်။အသက်58နှစ်အရွယ်မီလန်နိုဗစ်ဟာအရင်ကဝန်ကြီးချုပ်အဖြစ်တောင်းယူခဲ့ပြီးတော့ခရိုရှားမှာလူကြိုက်များတဲ့နိုင်ငံရေးသမားတူလည်းဖြစ်ပါတယ်။ ရုရှားယူကရိန်းစစ်မှာနေတိုးနဲ့ဥရောပသမဂ္ဂကယူကရိန်းဘက်ကရက်ခဲတာနဲ့ပတ်သက်လို့လက်ရှိဝန်ကြီးချုပ်နဲ့လည်းသူငင်းပွားခဲ့ပြီးတော့ခရိရှားအနေနဲ့ရုရှားယူကရိန်းစစ်မှာဘယ်ဘက်ကမှမရက်တည်သင့်ဘူးဆိုတဲ့အမြင်ရှိပါတယ်။ခရိရှားဟာနေတိုးနဲ့ EU အဖွဲ့ဝင်ဖြစ်ပေမဲ့လည်းကမ္ဘာပြဿနာတွေမှာဝင်ပါသင့်ဘူးလို့လည်းသူကပြောဆိုထားပါတယ်ခင်ဗျ။
ပြည်ဝင်အမေရိကန်တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ6နာရီခွဲအထိ525 kHz 11865 532 kHz 6153ညနဲ့540 kHz 9533ညတို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်9နာရီအထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ်ရှင
်။ပြည်ဝင်အမေရိကန်တန်ရဲ့မနက်ခင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြနေပါတယ်။အတင်းမှာဆိုအမေရိကန်စန့်ကြီးဘူဝါရကိုအကောင့်ထဲပေါ်မယ်ဆိုပြီးတော့မြောက်ကိုရီးယားခေါင်းဆောင်ကီဂျွန်အမ်ကပြောဆိုရဲကြောင်းမြောက်ကိုရီးယားနိုင်ငံတော်ပိုင်းမီဒီယာမှာတင်ကုန်ဒီနေ့ကဖော်ပြလိုက်ပါတယ်။ထရန့်သမ္မတဖြစ်နေတက်လာဖို့တလမလူတော့တဲ့ချိန်မှာပဲသူကအခုလိုပြောလိုက်တာပါ။သူ့ရဲ့ပထမသမ္မတတက်တန်းကုံလုံးကမြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ကိုဆွေးနွေးဖို့အတွက်ထရန့်ဟာကီဂျွန်အမ်ကိုတုံ့ငါတွေ့ဆုံခဲ့ပြီးပါတယ်။ဒါပေမဲ့လည်းဒုတိယသမ္မတတက်တန်းမှာတော့ထရန့်အနေနဲ့ယူကရိန်းရဲ့အရှိလက်ပိုင်းကိုအဓိကထားမှုလို့ဒီခင်နဲ့ထရန့်ထက်သည့်အစည်းအဝေးကဖြစ်နိုင်ချေနေပါတယ်လို့ကြေညာသူတွေကတော့သုံးသပ်ထားကြပါတယ်။ရုရှားရဲ့ယူကရိန်းကျူးကျော်စစ်ကိုမြောက်ကိုရီးယားကပံ့ပိုးနေတာကလည်းတန်တမာရေးလမ်းကြောင်းပြန်ဖော်ဖို့ခက်တယ်လို့ယူဆကြပါတယ်။အမေရိကန်ရဲ့ပြည်တော်စုဟာကွန်မြူနစ်စနစ်ကြီးကိုနိုင်ငံတော်မူဝါဒဖြစ်ထားရှိတဲ့အဖောက်ပြန်ဆုံးနိုင်ငံတော်ဖြစ်ပြီးတော့အမေရိကန်တောင်ကိုရီးယားဂျပန်တို့ရဲ့လုံခြုံရေးမေးဖွဲ့မှုဟာကျူးကျော်ရေးဒီနျူကလ িয়ার စစ်အုပ်စုဖြစ်တိုးချဲ့နေတယ်လို့လည်းတောက်ကြနေမှာဒီပြီးသွားတဲ့မြောက်ကိုရီးယားလူ့သမားပါတီရဲ့9ရက်ကြာမျက်နှာစုံကြည့်အစည်းအဝေးတွင်ကင်ဂျွန်အုံကပြောတဲ့အကြောင်းကိုရီးယားဘူသတင်းဌာန KCNA ကဖော်ပြထားပါတယ်။ပြုတ်သွားတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကိုအိန္ဒိယကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုပြန်ပို့ဖို့တောင်းဆိုချက်ကိုအိန္ဒိယကလိုက်ရောမဲ့လက္ခဏာမပြဘဲနဲ့ခက်မဆိတ်နေလိုက်ပါတယ်။တရားရည်ဆိုင်မှုအတွက်ဟာစီနာကိုပြန်ပို့ဖို့ဘင်္ဂလားဒေ့ရှ်ရဲ့တောင်းဆိုချက်ကိုရရှိပေမဲ့ဒါနဲ့ပတ်သက်လို့ဘာမှပြောစရာမရှိပါဘူးလို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနပြောခွင့်ရသူကပြောပါတယ်။ဟာစီနာကိုစစ်တပ်ကလေယာဉ်နဲ့ပို့ခဲ့တာဖြစ်ပြီးတော့အဲ့လိုပို့စဉ်ကသူ့ပေါ်ဥပဒေကြောင်းအရဆွဲထုတ်ဆွဲဆိုထားမှုမရှိကြောင်းပြုမှုကျူးလွန်တယ်လို့ပြသနိုင်တဲ့အမှုရှိမှသာရာဇဝမှုကျူးလွန်သူများပြန်ပို့ရေးနှစ်နိုင်ငံစာချုပ်အရတောင်းဆိုလို့ရတဲ့ကြောင်းဒါပြင်နိုင်ငံရေးနဲ့ပတ်သက်လို့ချွင်းချက်ပါရှိတယ်လို့သူ့ပေါ်လုံခြုံမျှတစွာဆက်ဆံရေးစာပိတ်တွေလည်းပါတာမဟုတ်လို့ဒီချက်တွေနဲ့မပြည့်စုံရင်တော့တောင်းဆိုချက်ကိုညှဉ်းဆဲနိုင်တယ်လို့ယခင်ဘင်္ဂလားဆိုင်ရာအိန္ဒိယမဟာမင်းကြီးပင်နက်ရန်ဂျန်ချက်ထရဗာတီက VOA ကို WhatsApp ကတဆင့်ပြောကြပါတယ်ပြည်ရရာဇဝတ်မှုတွေကိုစစ်ဆေးတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့တပ်ကအခြေစိုက်နိုင်ငံတကာရာဇဝတ်မှုခုံရုံးကတော့ဟာစီနာနဲ့သူ့ရဲ့အပေါင်းအဖော်တွေကိုလူသားမျိုးနွယ်အပေါ်မှာကျူးလွန်တဲ့ရာဇဝတ်မှုဆက်ဆွဲခြင်းနဲ့ဖောင်းရမ်းထုတ်ထားပါရခင်ဗျာ။ကမ္ဘာညဉ့်ဉေးရေးနဲ့လူခွင့်ကြိုးပမ်းမှုတွေအတွက် Nobel ညဉ့်ဉေးရေးဆုရရှိခဲ့သူအမေရိကန်သမ္မတဂျီမီကတ်တာအသက်တရာပြည့်နှစ်ရွယ်မှာကွယ်လွန်သွားခဲ့ပါပြီ။သမ္မတကတ်တာဟာ1989ခုနှစ်ဇန်နဝါရီလ20ရက်နေ့မှာအမေရိကန်ပြည်ထောင်စုရဲ့39ဦးမြောက်သမ္မတဖြစ်တဲ့ကျန်းသက်စာဆုခဲ့ပါရ။သမ္မတဟောင်ကာတာဟာသူ့လက်ထက်မှာအီဂျစ်နဲ့အစ္စရေးကြားညီညာရေးသဘောတူညီချက်ရအောင်လို့ဆောင်ရွက်ခဲ့တာအပါအဝင်နိုင်ငံကြေးမူဝါဒဘိုင်းညီမှာအောင်မြင်မှုတော်များများရခဲ့မှုပါတယ်။ဒါပေမဲ့လို့သူ့သမ္မတတက်တန်းရဲ့နောက်ဆုံးနှစ်မှာတော့အီရန်ဒဇက်ကန်အကြက်တဲကိစ္စကလွှမ်းမိုးသွားပြီးတော့1980ခုနှစ်ရွက်ကောက်ပွဲမှာသူရှုံးနေခဲ့ရပါတယ်။မြန်မာနိုင်ငံမှာနိုင်ငံရေးပြည်ပြောင်းလဲမှုတွေရှိခဲ့တဲ့2013ခုနှစ်ဧပြီလနဲ့စက်တင်ဘာလတွေမှာတော့သမ္မတကာတာဟာမြန်မာနိုင်ငံကိုတွားရောက်ခဲ့ပါတယ်။သမ္မတကာတာရဲ့ကာတာစင်တာဟာ2015ခုနှစ်မြန်မာနိုင်ငံရွေးကောက်ပွဲမှာလည်းလ ీల ဆောင်ကြည့်သူဖြစ်ပါဝင်ခဲ့ပါတယ်။မြန်မာနိုင်ငံရဲ့ရွေးကောက်ပွဲလ ీల ဆောင်ကြည့်သူဖြစ်သူကိုယ်တိုင်သွားဖို့စီစဉ်ခဲ့ပေမဲ့ကျမရဲ့ချင်းဒီကြောင့်သူ့ရဲ့ကိုစားမိဖြစ်သူကိုမြန်မာနိုင်ငံကိုဆေးလွှတ်ခဲ့ရတယ်လို့ AP သတင်းဌာနနဲ့အင်တာဗျူးတစ်ခုမှာပြောခဲ့ပါတယ်။အမေရိကန်သမ္မတဟောင်ဂျီမီကာတာရဲ့ဇနီးရော့စလင်ကာတာဟာလည်းအသက်96နှစ်အရွယ်မှာပြီးခဲ့တဲ့နှစ်ကပဲကွယ်လွန်သွားခဲ့တာပါ။သမ္မတကာတာမှာသား3ဦးတပည့်2ဦးကျန်ရှိခဲ့ပါတယ်။သမ္မတဂျီမီကာတာဟာအမေရိကန်သမ္မတတွေထဲမှာအသက်ရှည်ဆုံးသမ္မတလည်းဖြစ်ခဲ့ပါရခင
်ဗျ။အခုတော့နှစ်ကုန်စီစဉ်တွေကိုဒီမိုကရေစီဆွေးနွေးကနေစပါမယ်2024ခုနှစ်အတွင်းရခိုင်နဲ့ရှက်ဒီခါမှာခင်ဗျာ2024ခုနှစ်တွင်ရခိုင်နှင့်ရှမ်းမှရှိနေတဲ့စစ်ထာလာကျုံတို့ကလက်လွတ်ဆုံးရှုံးခဲ့တဲ့စစ်ကောင်စီအတွက်မာပြူအမြောက်ခဲ့ပေမဲ့မာပြူအတွက်လွတ်မြောက်ရေးလမ်းကတော့နှိမ့်လာနေပြီလို့ရွေးဦးတော်လိုင်းမှဥဆောင်ပါဝင်သူတွေက VOA ကိုပြောပါတယ်။ဒပေတိတိမှအထင်ကျပါဝင်လှုပ်ရှားနေကြသူတွေရဲ့နှစ်တိကူတန်ဆိတ်တာပြောကြားချက်တွေကိုအထူးစီစဉ်ဖြင့်မိုင်းအင်ဂျင်ကစူးစီးတင်ဆက်ထားပါတယ်။
အတွက်တော့2024ခုနှစ်ကုန်ပြီဖြစ်တဲ့အတွက်2025နှစ်ပြည့်ကုပြောင်းမဲ့အခါတနရမှာကျမတို့ဒီနေပဲတီးတီးမှာလှုပ်ရှားနေကြသူတွေရဲ့အမှားစကားတွေသူတို့ရဲ့နှစ်သစ်အဓိဋ္ဌာန်တွေကိုကျမစူးစီးတင်ဆက်သွားမှာဖြစ်ပါတယ်နေတော့ NUG အမျိုးသားညီညွတ်ရေးအစိုးရရဲ့အတတီဆိုင်ရာပူးပေါင်းဆက်ဆံရေးဝန်ကြီးဒေါက်တာဆဆာရဲ့နှစ်တကူနှုတ်ခွန်းဆက်စကားကိုကြည့်ရအောင်ပါ။အ
ားလုံးပဲမင်္ဂလာပါ။2025ကတော့ United State of Burma USB အရာကိုကဘာကိုတင်ရဖို့လိုတယ်။မြန်မာနိုင်ငံတွေစီလုပ်တယ်။မြန်မာနိုင်ငံတွေငြိမ်ညွန့်တယ်။မြန်မာနိုင်ငံတွေတနိုင်ငံပဲရှိတယ်။အဲ့ဒီ United State of Burma ကိုအမေရိကကိုလည်းပြရမယ်တရုတ်ကိုလည်းပြရမယ်အိန္ဒိယကိုလည်းပြရမယ် United State of Burma စီလုံးကြီးကိုအောက်ကျောက်ဖြန်ဆိုတာကိုတကပါလို့ကိုပြနိုင်လေဒေါ်လာကြီးကပွဲပြီးတော့မှဖြစ်တယ် United State of Burma 2025အားလုံး Happy New Year ပါကျေးဇူးပါ
Wishing everyone a happy new year filled with peace and prosperity.
ဒါကတော့နှစ်ရှည်ထောင်နှံချမှတ်ခံထားရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ရဲ့သားငယ် Kim Harris ခေါ်မောင်ထိန်လင်းကနေ VOA ပရိသတ်တွေအတွက်နှစ်သစ်နှုတ်ခွန်းဆက်စကားပြောကြားသွားတာဖြစ်ပါတယ်.
As we enter 2025, I'm reminded that MEME and the NLD.Should be nearing the end of this.
မင်္ဂလာပါ။အားလုံးပဲနှစ်သစ်မှာစိတ်ချမ်းသာ၊ကိုယ်ချမ်းသာနဲ့ပြည့်စုံပါစေလို့ဆုမွန်ကောင်းတောင်းလိုက်ပါတယ်။အခုလို2025ခုနှစ်ကိုဝင်ရောက်လာချိန်မှာကျွန်တော်သတိပေးချင်တာက2020ပြည့်နှစ်ရွေးကောက်ပွဲမှာအပြတ်သတ်အနိုင်ရခဲ့တဲ့မင်မီနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဟာပြည်သူ့အစိုးရဖြစ်အုပ်ချုပ်ခဲ့မယ်ဆိုရင်ဒုတိယတက်တန်းကုံဆုံးတော့မယ့်အချိန်ဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီစာကျွန်တော်မိခင်ဟာအချင်းတောင်ထဲမှာတယောက်တည်းတိုက်ပိတ်ခံထားရတာ၅နှစ်ဆက်တိုက်ရှိနေပါပြီ။မြန်မာနိုင်ငံကအခြေအနေတွေကပိုမိုဆွေးဝါးလာနေပြီးလူပေါင်း၃သန်းကျော်ပြည်တွင်းမှာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ရပါတယ်။ဒါ့အပြင်တိုင်းပြည်ရဲ့လူဦးရေ၃ဘုံတစ်ဘုံကျော်ပမာဏရှိတဲ့လူပေါင်းသန်း၃၀ကျော်ဟာလူသားချင်းစာနာထောက်ထားမှုအကူအညီတွေလိုအပ်နေတာပါ။ပြည်တွင်းစစ်ကြောအရက်သားတွေပေါ်ကြီးမားတဲ့ဒုက္ခတွေဆက်ပြီးတက်ရောက်နေပါတယ်။နိုင်ငံကအတိုင်းဝိုင်းအနေနဲ့ဒီအချက်တဲကိုတက်တာစီရင်ကူညီဆောင်ရွက်ပေးနိုင်မယ်လို့ကျွန်တော်တကယ်ပဲမျှော်လင့်မိပါတယ်။အထူးသဖြင့်တရုတ်၊အမေရိကန်နဲ့အာဆီယံနိုင်ငံတွေအနေနဲ့စစ်ကောင်စီနဲ့ထိတွေ့ဆက်ဆံတွေ့ဆုံဆွေးနွေးပြီးတော့မြန်မာပြည်တည်ငြိမ်ရေးအတွက်အရေးကြီးတဲ့ပထမခြေလှမ်းအဖြစ်မိမိကိုလွှတ်ပေးရင်ကူညီပေးဖို့ကျွန်တော်တိုက်တွန်းချင်ပါတယ
်။ I pray that this year brings freedom for Meme and the other 21,000 political prisoners.
မိမိပါဝင်ဖမ်းဆီးခံထားတဲ့နိုင်ငံရေးကျဉ်းသား 2,000 လောက်လွတ်မြောက်ဖို့ကျွန်တော်ဆုတောင်းပါတယ်။ဒီမိုကရေစီနီးကျရွေးကောက်တင်မြောက်ထားတဲ့အစိုးရပြန်လည်ထူထောင်နိုင်ပြီးမြန်မာပြည်သူပြည်သားတွေငြိမ်းချမ်းရေးတစ်ဖန်ပြန်လည်ခံစားနိုင်ဖို့ကျွန်တော်မျှော်လင့်ပါတယ်
။ Meme, even though I can't be with you in person, your strength.
မိမိကျွန်တော်ကိုယ်တိုင်မိမိနဲ့အတူမရှိနိုင်ပေမဲ့မြမပြည်သူပြည်သားတွေပေါ်ထားတဲ့မိမိရဲ့ခွန်အားဂရုဏာနဲ့မရင်းညိုင်တဲ့မေတ္တာတွေကိုကျွန်တော်ဆက်ပြီးအားကျဂုဏ်ယူမိပါတယ်။မိမိစိတ်ချမ်းသာကိုကျမ်းမာပါစေလို့ဆုတောင်းနေပါတယ်
။ My office has been investigating alleged crimes committed during the 2016
2024ခုနှစ်အတွင်းမြမနိုင်ငံအတွက်အထူးခြောက်ဆုံးဖြစ်ရတခုဖြစ်တဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေပြီးတော့စစ်ကောင်စီကြီးကဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုဖမ်းဝရန်ထုတ်ဖို့ပေါ့နော်စူးစမ်းအားထုတ်တဲ့ဖြစ်ရပဲဖြစ်ပါတယ် ICC ရဲ့ရှေ့နေချုပ်ဂရင်းခန်ကနေပြီးတော့ဒီတရားသူကြီးတွေပေါ့နော်ဖမ်းဝရန်ထုတ်ဖို့သူ့ရဲ့လျှောက်ထားချက်ထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာရှိတဲ့ရိုဟင်ဂျာတွေကိုအတင်းကျပ်နေရက်ကနေမောင်းထုတ်တာနဲ့ဖိနှိပ်နှိမ့်ပတ်မှုတွေပေါ်မှာဘုဇုံမှုကြီးမင်းအောင်လှိုင်မှာတာဝန်ရှိရဆိုတော့ဆွဲချက်နဲ့ပေါ့နော်ဖန်ဝရန်ထုတ်ဖို့ဒါသူတို့အခုရှင်းနေချုပ် Green Camp ကနေပြီးတော့တရားသူကြီး ICC တရားသူကြီးတွေကိုရှောက်ထားတာဖြစ်ပါတယ်အဲ့တော့ ICC ရှင်းနေချုပ် Green Camp နဲ့ VOA ကဆက်သွယ်မေးမြန်းခွင့်ပေါ့နော်
တီးတန့်ဆက်သွယ်မေးမြန်းခွင့်ရတဲ့အချိန်မှာရှင်းနေချုပ်ခရင်ခမ်ကနေပြီးတော့2025ခုနှစ်နှစ်တင်နှုတ်ခွန်းဆက်စကားကိုလည်းအခုလိုပြောကြားခဲ့ပါတယ
် I think the message to the Rohingya must be the message to humanity.
ရိုဟင်ဂျာတွေအတွက်ပေးမဲ့သတင်းစကားဟာကျွန်တော်တို့ချစ်ခင်ရသူတွေမိသားစုတွေအတွက်စူတောင်းပေးနေကြအတိုင်းအားလုံးနဲ့အကျုံးဝင်တဲ့လူသားဆန်တဲ့သတင်းစကားဖြစ်တယ်လို့ကျွန်တော်ယုံကြည်ပါတယ်2025ခုနှစ်ဟာငြိမ်းချမ်းမှုတည်ငြိမ်မှုနဲ့ကရုဏာတရားပုံမှုကြီးမားလာတဲ့နှစ်တစ်နှစ်ဖြစ်လာဖို့ဟာကျွန်တော်တို့ဆန္ဒဖြစ်ပါတယ်အကြမ်းဖက်မှုနှေးပါပြီးထိတ်လန့်မှုဆိုတာမခံစားကြရပဲတရားမျှတမှုများတဲ့နှစ်အဖြစ်သတ်မှတ်ခံရဖို့ဆန္ဒပြုပါတယ်ရိုဟင်ဂျာတွေအတွက်အခက်အခဲတွေကြံ့ကြံ့ခံပြီးရင်ဆိုင်နေကြရတဲ့လူသားအလုံးအတွေ့နောက်ပြီးကျွန်တော်မိသားစုအတွေ့ကျွန်တော်ဆူတောင်းတော့ငြိမ်းချမ်းရေးနဲ့ပုံမှုကောင်းမွန်တဲ့အချိန်ကာလတွေရောက်ရှိလာဖို့ဖြစ်ပါတယ်ပုံမှုတောက်ပတဲ့မနက်ဖြန်ကိုကျွန်တော်တို့မျှော်လင့်ထားပေမဲ့အဲ့ဒီအတွေ့အခက်အခဲအတားအဆီးတွေကိုဖယ်ရှားဖို့မဖြစ်မနေကြိုးစားရမယ်ဆိုတာကျွန်တော်တို့အတိအမှတ်ပြုရမှာပါငြိမ်းချမ်းပြီးတရားမျှတတဲ့ကဘာကြီးဖြစ်လာဖို့ကျွန်တော်တို့အတူတကွလက်တွဲဆောင်ရွက်ကြရမှာဖြစ်ပါတယ
်ဒီကနေ့27ရာစုခေတ်ကြီးမှာလူမျိုးတုံးကပြတ်မှုအထိကျူးလွန်ခဲ့တယ်လို့ဆွဆွဲခံထားရတဲ့မြန်မာစစ်တပ်ရဲ့ဖိနှိပ်မှုတွေကိုရင်ဆိုင်ခဲ့ရတဲ့ရူဟင်ဂျာတွေမှာသူတို့ရဲ့အနာဂတ်မျှော်လင့်ချက်အိမ်မက်တွေလည်းရှိနေပါတယ်။အဲ့ဒီထဲမှာရူဟင်ဂျာလူငယ်တအုပ်ဖြစ်ပြီးလူခွင့်ရေလှုပ်ရှားတက်ကြွသူကိုစာနီဆိုကနေပြီးတော့သူ့ရဲ့အနာဂတ်မျှော်လင့်ချက်နဲ့ပတ်သက်ပြီး2025နှစ်တစ်ခုနှုတ်ခွန်းဆက်အစီအစဉ်မှာအခုလိုပါဝင်ပြောဆိုသွားပါတယ်။
ကဲဖင်္ဂလာပါအခုလို VOE ရဲ့နေ့တစ်ခုအထူးအစီအစဉ်မှာပါဝင်ပြရတာတွေ့ကျေးဇူးအများကြီးရှိပါတယ်အဲကျွန်တော်2025နေ့တစ်ခုဟာအတီးကဒီ basic message ကဆိုလို့ရှိရင်ဝင်းရတွေကဒီကျွန်တော်ဆက်ကျူးလွန်ခင်ရတဲ့ဒုသတွေဖြစ်တဲ့ကျွန်တော်ဆက်စစ်လို့ခင်ရမှာတကအဆိုးရဆုံးကျွန်တော်ဆက်ဆိုပြီးတော့တကဘာလုံးကအဲဒိန်တော်များထမဲကလာလည်းဖြစ်ပါတယ်အဲ့တော့ဒီဝင်းရတွေဒီအခုလက်ရှိကန်စားနေရတဲ့ဒီကန်စားစစ်ကနေကြားရင်းနေတဲ့ဟာကန်နေမြေဆူလေးပြုံးတာကိုကျွန်တော်ဆုံးမဖို့အဲမြောက်ဝခဲ့ပါတယ်ဟုတ
်စစ်အာဏာသိမ်းတာကိုစန့်ကျင်တဲ့လှုပ်ရှားမှုတွေထဲမှာအဓိကအရေးပါတဲ့ CDM လို့ခေါ်တဲ့အာဏာဖီဆန်ရေးဒီစန့်ကျင်လှုပ်ရှားမှုတွေထဲမှာဆိုလို့ရှိရင် KNDT နယ်ထဲမှာလူဦးကျန်းမာစေကံဖုလစ်ပြီးတော့ကုသပေးနေတဲ့ဒေါက်တာကိုထူးဟာဆိုလို့ရှိရင်အသက်အငယ်ရွယ်ပေမဲ့လည်းသူ့ရဲ့ဒီတက်ကြွန်းတဲ့စေပညာနဲ့ပေါ့နော် KNDT ပြည်သူတွေကိုစေဝါကုသပေးနေတာဆိုလို့ရှိရင်တော့အများပြည်သူရဲ့ယုံကြည်လေးစားမှုကိုခံရသူတအုပ်လေးဖြစ်ပါတယ်။သူ့ရဲ့နှုတ်ခွန်းဆက်စကားကိုတင်ဆက်ချင်ပါတယ်
။အားလုံးပဲမင်္ဂလာပါ။တော်လန်တက်ဖြစ်ပါလို့နှုတ်ခွန်းဆက်ပါရစေ။2021ဖေဖော်ဝါရီလတရနေ့ကစပြီးတော့ပြည်သူတွေရဲ့အာဏာကိုလွယ်လွယ်နဲ့ရမယ်ထင်ပြီးတော့မတရားသိမ်းပိုက်ဖို့ကြိုးစားခဲ့ကြတဲ့မင်းအောင်လှိုင်အပါအဝင်စစ်အာဏာယူတစုဟာသူတို့ရဲ့ကြောက်လန့်မှုတွေကိုဖုံးကွယ်ဖို့ပွဲလဲသပိတ်တွေတက်နေတယ်။ပွဲတွေလုံပြနေပေမဲ့ယခုချိန်မှာအိတ်ကောင်းခြင်းမရှိနိုင်စားကောင်းခြင်းမစားနိုင်ဖြစ်နေရဲဆိုတာကျွန်တော်ရဲရဲကြီးအာမခံပါတယ်။ဒါတွေကကျွန်တော်တို့လူဦးတော်လည်းမှာပါဝင်ခဲ့ကြတဲ့ပြည်သူတဦးတယောက်ချင်းစီရဲ့ဇွဲလုံးလာဝရိယကြီးမပြိုလဲတဲ့ခိုင်မြဲတဲ့ယုံကြည်ချက်ခံယူချက်တွေနဲ့ကျွန်တော်တို့အခုထိရှိဆက်ခဲ့ကြလို့ပဲဖြစ်ပါတယ်။အခု2024ကုန်ပြီးတော့2025ကိုရောက်တော့မှာဖြစ်ပါတယ်။အဲ့တော့ဒီနှစ်မကုန်ခင်လေးမှာပဲကျွန်တော်တို့ရဲ့မြေဦးတော်လိုင်းရဲ့အောင်ပွဲသတင်းတွေမြင်းမြိုင်ဆိုင်ဆိုင်ဝေဝေဆဆကြားသိနေရတာမြင်တွေ့နေရတာအားလုံးလည်းအတည်ပဲဖြစ်ပါလိမ့်။လာမယ့်2025ခုနှစ်မှာကျွန်တော်တို့ပြည်သူတွေရဲ့အောင်ပွဲကိုမြေဦးတော်လိုင်းရဲ့ပိတ်ကားထဲမှာအလုံးစုံပေါ်လာအောင်ကျွန်တော်တို့အားလုံးတူတူကြိုးစားကြပါမယ်။အားလုံးလည်းကျွန်တော်တို့လက်သီးစုပ်တွေမဖြည့်ကြည့်ပါ။ကျွန်တော်တို့တူတူရှေ့ဆက်ကြပါမယ်။အားလုံးတူတူရှိနေပါမယ်။ဒီတော့ပေါ့။ဟောပ
ဒီတစ်ချိန်စစ်အာဏာသိမ်းနောက်ကိုစန့်ကျင်တဲ့လှုပ်ရှားမှုတွေထဲမှာလက်နက်ကိုင်တွန်လှန်ရေးအရှိအဟုန်နဲ့အားကောင်းလာတာကိုတွေ့ရပါတယ်ဒေသအသီးသီးမှာလူငယ်တွေဥဆောင်ဖွဲ့စည်းထားတဲ့ပ
PDF ပြည်သူ့ကာဝေးရေးတပ်တွေတက်ကော2025ခုနှစ်မှာသူတို့ရဲ့ကြီးမားချက်တန်တိုင်ခံတွေကဘာတွေပါလဲကြည့်ရှုနားဆင်ကြရအောင်ပါ
2024ကကုန်ပြီပေါ့ဗျာဆိုတော့ဒီ2024အတွင်းမှာတောင်တန်းဒေသတွေအီယာဝဒေသအများစုဟာစစ်အာဏာရှင်ကအပြီးသက်တိုင်အဲတိုက်တုံးများစွာကိုပြုလုပ်နိုင်ခဲ့တယ်နောက်ဆုံးသက်သေဆိုလို့ရှိရင်ဒါဒီ2024ရဲ့နောက်ဆုံးအနောက်ပိုင်းလတွေမှာအခိုင်ဒေသမှာမာရိုကန်တပ်တော်ဟာစစ်အာဏာရှင်အပြစ်တိုင်နေတာအလုံးအပြစ်ပဲပေါ့ကျွန်တော်တို့တော်လိုင်းရေးရာတတော်လေးကိုကျွန်တော်တို့အချိန်ကောင်းပြီးစစ်အာဏာရှင်ဟာချိနေနေတာကျွန်တော်ရဲ့အနေအထားကိုရှိတော်တယ်ပေါ့ဒါပေမဲ့လည်းဒါမှ2025မှာတော့2025ပဲဖြစ်ဖြစ်ပေါ့ဗျာကျွန်တော်တို့82အပိုင်းခြားတွေမှာကျွန်တော်တို့ဆက်ပြီးတော့ကျွန်တော်တို့မြေပြန့်ဒေတာကအင်အားစုတွေဟာဆက်အနာရှင်ကိုကျွန်တော်ဒီမိမိပဲကျွန်တော်လည်းဆက်အနာရှင်ကိုဆက်ပြီးကျွန်တော်တိုက်ခိုက်ရပါဦးတော်လန်ရပါဦးအဆုံးသက်ဖြစ်နိုင်အောင်ဆိုတော့2025မှာလည်းပြီးခဲ့တဲ့ကျွန်တော်ဖျော့ချော်ခဲ့တဲ့နှစ်ပိုင်းခြားရင်နဲ့မတူတဲ့အသွင်တစ်ထပ်မျိုးတွေလည်းရှိဖို့အခြေအနေတွေကဟိုအတန်မျိုးစုံရှိရပေါ့ဗျာဆိုတော့ကျွန်တော်တို့ရဲ့အနေနဲ့ဘယ်နှစ်ဒီမှာပဲဖြစ်ဖြစ်ဆက်အနာရှင်ကိုအများနဲ့တိုက်ခိုက်နေဖို့ဆက်သွားမယ်လို့ပဲကျွန်တော်ကပြောချင်ပါတယ်ဆိုတော့ကျွန်တော်2025မဟုတ်ဘဲကျွန်တော် 2026 ခုလေးကျွန်တော်ဆက်သွားနိုင်မယ်ဘာလို့လဲဆိုတော့ဒီဆက်အနာရှင်အမြင့်မြတ်တဲ့ကျွန်တော်ဆက်သွားဖို့လိုတယ်ကျွန်တော်စစ်တောက်တိုင်းအားလုံးကိုကျွန်တော်ဖြုတ်ဖြတ်ပြီးတော့ကျွန်တော်အကောင်းဆုံးကျွန်တော်တို့ပြည်သူတွေအောင်ဝဲခံမဲ့မြို့ကိုသာကျွန်တော်ဆက်သွားဖို့လိုပါတယ်ရှိတယ်ဗျာတိုက်ဆိုင်ရတဲ့အားလုံးအန်တူကိုကျွန်တော်ပြည်သူတွေအောင်ဝဲခံတဲ့ဒီကျွန်တော်ဆက်သွားပါမယ်ပြောချင်ပါတယ်2025တမန်တော်ကိုကျွန်တော်ဆက်ပြီးတော့ပေါ်နိုင်ပါအောင်အားလုံးတော်လည်းနဲ့အတူဆက်ပြီးတော့ရုံးမှတက်ပေါ်ကြပါလို့ကျွန်တော်ဆက်ပြီးတော့တိုက်တော့ပြောကြလို့ပါကျေးဇူးတင်ပါတယ
်ကျွန်တော်တို့နှစ်သက်ကူအခါသမယမှာမြန်မာနိုင်ငံသူနိုင်ငံသားအပေါင်းတို့ဘေးပြာဝေးကွာပြီးတော့စိတ်ချမ်းသာခြင်းကိုယ်ဤကြံ့မာခြင်းနဲ့ပြည့်စုံကြပါစေလို့ဥစွာပနာမှာနောက်ခွန်ဆက်တာအပ်ပါတယ်ကျွန်တော်ကတော့စကိုင်းဖိုရမ်ဖက်ဒရေးရှင်းအဖွဲ့ရဲ့အလုံးမှုဆောင်ကောမဒီဥက္ကဋ္ဌအဖြစ်တာဝန်ထမ်းဆောင်နေတဲ့ကိုစိုးဝင်းဆွေပဲဖြစ်ပါတယ်ဒီနေ့အချိန်မှာ2021ဂျမ်ပတ်စစ်တပ်အာဏာသိမ်းတဲ့အချိန်ကစလို့ကျွန်တော်တို့နိုင်ငံဟာအပြောင်းအလဲကြီးကိုဖျက်ဆီးနေရတဲ့ကာလဖြစ်ပါတယ်အပြောင်းအလဲတစ်ခုကျွန်တော်တို့ကြုံရတိုင်းမှာအခက်အခဲတွေနဲ့အတူအခွင့်အလန်းတွေကလည်းတခါလေအတူတူပေါ်ထွန်းလာစမြဲပဲဖြစ်ပါတယ်ကျွန်တော်တို့ယခုကာလမှာဆိုရင်အကြမ်းဖက်စစ်တပ်ရဲ့ဆိုးဝါးတဲ့ဖိနှိပ်မှုတွေကြောင့်ကျွန်တော်တို့တိုင်းပြည်လုံးမှာရှိတဲ့ပြည်သူပြည်သားတွေဟာအခက်အခဲအကျက်အတဲပေါင်းများစွာနဲ့ရင်ဆိုင်နေရတယ်လို့တစ်ဖက်ကလည်းကျွန်တော်တို့ပြည်သူပြည်သားတရက်လုံးလိုလားတောင်းတနေကြတဲ့စစ်မှန်တဲ့ဒီမိုကရေစီပြည်တော်သူတရက်ကိုတီဆောက်နိုင်ဖို့အတွက်အခွင့်အလန်းကောင်းတွေလည်းပေါ်ထွန်းနေတဲ့ကာလလည်းဖြစ်ပါတယ်စကိုင်းဖိုရမ်ဖက်ဒရေးရှင်းအနေနဲ့ကတော့စကိုင်းကျမစကိုင်းဖန်တီးရေးမူကိုကင်ဆယ်ပြီးတော့စကိုင်းတိုင်းကိုစကိုင်းတိုင်းသူတိုင်းသားတွေစီမံပိုင်ခွင့်ရှိရေးဆိုတဲ့နိုင်ငံရေးဥတီချက်ကိုခိုင်ခိုင်မာမာချမှတ်ပြီးတော့ဖော်ဆောင်နေတဲ့အစုအဖွဲ့တစ်ခုဖြစ်ပါတယ်ဘော်ဒိုရဲ့ approach လို့ခေါ်တဲ့အောက်ကနေအထက်ကိုပြန်စုစည်းတဲ့ချင်းကပ်မှုမျိုးနဲ့ချင်းကပ်လာတဲ့အခါမှာအောက်ခြေကစုစည်းလာခြင်းဟာဘ ਹੁ ကိုတိုက်တာပဲလို့အတိတ်ပဲဖွင့်နေတဲ့လူတွေလည်းရှိပါတယ်တကယ်တမ်းကအဲ့လိုမဟုတ်ပါဘူးအောက်ခြေကခိုင်မာခြင်းဟာဗဟုအားကောင်းရေးပဲဖြစ်ပါတယ်အောက်ခြေကစူစည်းနိုင်မှဗဟုဆိုတာမာချာကြစ်လင်တာပါဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့ကစကိုင်းမြေမှာဒီတော်လန်ရေးကာလမှာလဲအားအကောင်းဆုံးတိုင်းတစ်တိုင်းဖြစ်တာနဲ့အညီစကိုင်းတိုင်းကိုစကိုင်းတိုင်းကတော်လန်ရေးသူတော်လန်ရေးသားတွေကိုယ်တိုင်ဦးဆောင်ပြီးတိုက်ပွဲဝင်မယ်အနာဂတ်မှာလည်းပဲကျွန်တော်တို့ဟာတို့ جماعه ကိုဖန်တီးရမှုကိုဆွဲကင်ပြီးတော့အခြားသောနယ်ပယ်အသီးသီးဒေသအသီးသီးပြည်နယ်အသီးသီးကပြည်တော်သူသားတွေနဲ့ညှိနှိုင်းပြီးတော့စစ်မှန်တဲ့ပြည်တော်သူတရက်ပေါ်ထွန်းရေးအတွက်ခိုင်ခိုင်မာမာကြိုးပမ်းဆောင်ရွက်သွားမှာဖြစ်ကြောင်းပြည်သူလူထုကိုကျွန်တော်အလေးအနက်ဂရုတစ္စာပြုကြင်ပါတယ်။အဲဒါကြောင့်မို့ကျွန်တော်တို့သခိုင်းတိုင်းသူတိုင်းသားတွေစုစုစည်းစည်းညီညီညွတ်ညွတ်နဲ့ခြားသောပြည်နယ်တွေမှာစစ်အာဏာရှင်ကိုခိုင်ခိုင်မာမာမောင်းထုတ်နိုင်တဲ့အောင်ပွဲတွေရသလိုကျွန်တော်တို့စကိုင်းမြေမှာလည်းပဲစစ်အာဏာရှင်ကိုအပိအပိုင်မောင်းထုတ်ပြီးတော့အာဏာရှင်ကင်းစင်တဲ့ဒေသတစ်ခုအဖြစ်
ကျွန်တော်တို့လက်တွဲကြိုးပမ်းဆောင်ရွက်ကြပါစို့လို့တိုက်တွန်းရင်းနဲ့ကျွန်တော်ရဲ့နှစ်သိကူစကားကိုဒီကောချုပ်ပါတယ်အားလုံးကိုကျေးဇူးတင်ပါတယ်ခင်ဗျာ
အနာဒိနာကိုစတင်နေမြန်မာနိုင်ငံတပိုင်းကြောင်းမှာတက်မတော်သားတွေပါဝင်တဲ့အခမ်းအနားတွေလည်းရှိခဲ့ပါတယ်။ဒါပေမဲ့ဒီတစ်ကြိမ်ဟာဆိုလို့ရှိရင်တော့ထူးခြားတယ်လို့ပြောရမှာပါ။အဲ့ဒီထဲမှာ CDM အနာဖီဆန်ကြီးလှုပ်ရှားမှုမှာပါဝင်ခဲ့တဲ့တက်မတော်သားတွေထဲမှာအရာရှိကြီးတွေလည်းပါဝင်ပါတယ်။ CDM ဘူမူနောင်ရိုးရဲ့နှုတ်ခွန်းဆက်စကားကိုလည်းကြည့်ရအောင်ပါ။အ
ားလုံးမင်္ဂလာပါ။ဟုတ်လို့ VO ရဲ့နှစ်သစ်နှုတ်ခွန်းဆက်စကားအံပြောကြောင်းရတဲ့အတွက်ရသောကျေးဇူးတင်ပါတယ်ဓမ္မဥစွာ2025နှစ်တည်းဟာပြည်သူလူထုအားလုံးအတွက်ကောင်းခြင်းနဲ့ရောက်နိုင်မဲ့နှစ်ဖြစ်လိမ့်မယ်လို့တော်လန်တင်စကားပါကြင်ပါတယ်2024တစ်နှစ်လုံးကိုပြန်သုံးသပ်ကြည့်မယ်ဆိုရင်နိုင်ငံအနှံ့ကဏ္ဍအစုံမှာကျွန်တော်တို့သိတာမြင်တာတဲ့စီအောင်ရင်မှုအခြေတွေနိုင်ငံရေးအသီးအဖွင့်တော်လိုင်းအတိအပွင့်ရလက်တွေအများကြီးပေါ်ဆောင်နိုင်တာကိုပြင်မြင်နိုင်ပါတယ်။ဆိုပေမဲ့လည်းကျွန်တော်တို့ပြည်သူလူထုတည်ရဲ့လုံးလူလားမျှော်မှန်းတဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုကြီးတည်ဆောက်နိုင်ဖို့နဲ့စစ်အာဏာရှင်စနစ်ဆိုးကိုအမြန်ဆုံးအမြင့်ပြတ်ဖယ်ရှားနိုင်ဖို့ဆိုရင်ကျွန်တော်တို့အားလုံးမှာစုစည်းညီညွတ်မှုတွေနားလည်မှုနဲ့အတူလက်တွဲဆောင်ရွက်နိုင်မှုတွေလိုအပ်နေစေပဲဖြစ်ပါတယ်။စစ်ပါဟောင်းတယောက်အနေနဲ့လည်းတမရောအတွင်းကဟောလာရေဖို့ရေဖက်ဟောင်းနေကိုတင်းတင်းစကားပါကျင်ပါလေဒီစစ်အာဏာသိမ်းမှုဟာကျွန်တော်တို့ချစ်တဲ့တိုင်းပြည်ကိုရောတမရောကိုပါခြာနေဖြတ်စည်းလိုက်ခြင်းပဲဖြစ်ပါတယ်ခုနိုင်ငံအဝန်းမှာတွေ့ကြုံခံစားနေရတဲ့ဆင်းရဲဒုက္ခတွေကျက်ပြတ်နေတဲ့စစ်ပွဲတွေဟောလာတမရောတရလုံးရင်ဆိုင်နေရတဲ့စီးချုံနဲ့ချိနှိမ့်မှုတွေအားလုံးဟာဒီစစ်အာဏာသိမ်းမှုကိုကျူးလွန်ခဲ့ကြတဲ့ကိုကျိုးစည်းဘွားအာဏာကိုဖတ်တွယ်စုပ်ကိန်ထားတဲ့စစ်ဗိုလ်ချုပ်ကြီးတွေကြောင့်ပဲဖြစ်ပါတယ်။အဲ့လိုဟုတ်လားနိုင်ငံနဲ့တက်မတော်ရဲ့ညီဆိုင်နေရတဲ့အခြေအနေတွေကိုရပ်တန့်နိုင်ဖို့ဟုတ်လားဒီအနာဂတ်ကိုပြန်လည်ရယူနိုင်ဖို့ဆိုရင်စစ်သားတွေလှုပ်ဆောင်ရမယ်တခုတည်းတော့ဒီလန်ကကျွန်တော်တို့ပြည်သူလူထုနဲ့အတူပူးပေါင်းရပ်တည်ပြီးတော့စီအနာချင်းစနစ်ဆိုးကိုဖယ်ရှားဖို့ပဲဖြစ်ပါတယ်။အဲ့တော့ဟာကျွန်တော်တို့လိုတော့တဲ့အနာကက်ကိုပြန်လည်ရောက်နိုင်ဖို့ကျွန်တော်တို့အားလုံးလိုချင်တဲ့ခွင့်တူညီမောင်းတဲ့ပြည်ထောင်စုကြီးတည်ဆောက်နိုင်ဖို့အတွက်ဟာတော်လန်ကြီးပန်းနိုင်ရောက်တဲ့အထိကျွန်တော်တို့အားလုံးစုစုစည်းစည်းညီညီညွတ်ညွတ်နဲ့အတူတကွချစ်တတ်ကြပါစို့လို့တိုက်တွန်းရင်းနဲ့ပြည်သူလူထုအားလုံးဘေးကင်းကြမ်းမှာခွန်အားပြုပါစေကြောင်းနှစ်တည်းသူမခေါတောင်းပြီးအပ်ပါတယ်အားလုံးကိုကျေးဇူးတင်ပ
ါမင်္ဂလာပါရှင် VOA ရဲ့နေ့တက်ကိုနှုတ်ခွန်းဆက်စကားအစီအစဉ်မှာပါဝင်ခွင့်ရတဲ့အတွက်ကျေးဇူးထူးပဲတင်ပါတယ်ပထမဆုံးအနေနဲ့ပေါ့နော်ညီမတို့2024ရဲ့နှစ်ကုန်ပိုင်းဟာဆိုလို့ရှိရင်ညီမတို့အတွက်အောင်ပွဲတွေအများကြီးရှိခဲ့တဲ့ခါလာလို့ပြောလို့ရတယ်ရခိုင်ဘက်မှာဆိုလို့ရှိရင်လည်းတိုင်းစစ်ဌာနချုပ်ကြီးဆွန့်လွတ်လာတယ်နှစ်ကုန်ပိုင်းရောက်လာလေလေတိုင်းစစ်ဌာနချုပ်တွေဆုံရှုံလာတာတွေနေမီတွေဆုံရှုံလာတာတွေပို့ပြီးတော့များလာလေလေတော်လိုင်းဘက်ကအောင်ပွဲတွေအများကြီးရလာလေလေလို့ပြောလို့ရပါတယ်ဒီ2025မှာဆိုလို့ရှိရင်လည်းညီမတို့အောင်ပွဲတွေကလက်ကမ်းကြိုနေမယ်လို့ညီမအနေနဲ့မျှော်လင့်ပါတယ်ဆိုတော့ဒီ2025မှာဆိုလို့ရှိရင်လည်းညီမတို့ရဲ့တော်လိုင်းပန်းနိုင်ကမဝေးတော့ဘူးဆိုပြီးတော့ကိုမြင်လာရတယ်ပို့ပြီးတော့အားရှိလာတဲ့အနေအထားမျိုးတွေရှိလာရတယ်သူတို့အနေနဲ့လည်းပို့ပြီးတော့စိတ်ထက်ပြက်ပြားလာတဲ့အနေအထားတွေဖြစ်လာတယ်ဒီ2025နှစ်တက်ကိုနှုတ်ခွန်းဆက်စကားအနေနဲ့ဆိုလို့ရှိရင်တော့ကျမတို့အားလုံးလူလာနေတဲ့ဆရာနာရှင်စနစ်အမြန်ဆုံးဖြုံနေပြီးတော့ပြည်တွင်းအားလုံးစိတ်ကြမ်းပါခြင်းကိုယ်ကြီးကြမ်းပါခြင်းနဲ့လူရဆန္ဒတွေပြည့်ဝကြပါစေလို့ဆုမွန်ကောင်းတောင်းရင်းနဲ့နှုတ်ခွန်းဆက်ချင်ပါတယ်ရှင်
ဒါတွေကတော့2024ခုနှစ်အကုန်2025ခုနှစ်ကိုကူပြောင်းမဲ့အခါသမယအတွက်ပေါ့နော်ကျမတို့နှစ်တစ်ခုအထူးစီစဉ်ဖြစ်နေပေပေါင်းစုံမှလှူရှားနေကြသူတွေရဲ့နှုတ်ခွန်းဆက်စကားတွေကိုတင်ဆက်ခဲ့တာပါဒီစီစဉ်မှာပါဝင်ပြောဆိုခဲ့ကြသူတွေအားလုံးကိုလည်းကျေးဇူးတင်ပါတယ်ဒီစီစဉ်အတွက်လည်းအချိန်ကန့်သက်တီကြောင့်ကျမတို့ပြည့်ပြည့်စုံစုံပြင်ပြနိုင်ခြင်းမရှိတဲ့အတွက်လည်းတောင်းပန်ပါတယ်2025ခုနှစ်နှစ်တစ်မှာရှင်လန်းချမ်းမြေ့ကြပြီးတော့
လုံးဒီရဲ့နေရဲ့အတွေ့အတွေကနေခင်ဝေးကြပါသည်လို့လဲဆုမွန်ကောင်းတောင်းပါတယ်ရှင်။ VOA ကိုကြည့်ရှုကြတဲ့အတွက်လည်းကျေးဇူးတင်ပါတယ်။ကျမအင်ဂျင်နီယာပါ။
View American တန်ရဲ့ရုပ်တံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြောင်စု Washington မြို့တော်ကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ View မနက်ခင်းမနက်6:00ကနေ 6:00 ခွဲအစီအစဉ်ကို52 25 32နဲ့40 View ညာချမ်းည9:00ကနေ 10:00 အထိအစီအစဉ်ကိုတော့52 19 25နဲ့30ပထမပိုင်းနာယူဝက်နဲ့စနေတနင်္ဂနွေနေ့တွေမှာထပ်တိုးလှိုင်းလံမီတာ190ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ရေဒီယိုအစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံလိုင်း VOA မြန်မာပိုင်းဝက်ဘ်ဆာမျက်နှာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင
်ဗျ။မကြောက်ရင်2024ခုနှစ်ကုန်ဆုံးတော့2025ခုနှစ်ကိုရောက်ရှိပါတော့မယ်။2024ခုနှစ်အတွင်းမှာစစ်ကောင်စီလက်အောက်မြန်မာနိုင်ငံရဲ့စီးရေးစီးပွားရေးအခြေတွေကဘယ်လိုများရှိပါလဲ။စစ်ကောင်စီကိုစတင်တိုက်ခိုက်တဲ့ဒေါ်လာရေးအားစုတွေရဲ့အနေထားကဘလို့များရှိပါသလဲ။ကမ္ဘာမြတ်မီဒီယာမြင်ကွင်းမှာဆောင်းပါရှင်ပြည်သွင်းနိုင်ငံဆွေးနွေးတင်ပြထားပါတယ
်။အားလုံးနဲ့မင်္ဂလာပါခင်ဗျာ။ဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန်တာကနေမြန်မာနိုင်ငံရဲ့2024စီးရီးစီးပွားရေးအခြေအနေတွေက2025မှာနိုင်ငံရေးအချိုးအကွေ့တစ်ခုဖြစ်စေနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်။ကျွန်တော်ကတော့ပြီးသွေးနိုင်ပါ2024ခုနှစ်ကုန်ဆုံးလို့2025နှစ်သစ်ကိုရောက်ရှိတော့မှာဖြစ်ပါတယ်။2024ခုနှစ်အတွင်းမှာကမ္ဘာအရေးမြမအရေးတွေမှာဘာတွေဖြစ်ပျက်ပြောင်းလဲခဲ့တယ်လဲ။တနည်းအားဖြင့်ကမ္ဘာမြတ်မီဒီယာတွေမှာဘယ်အကြောင်းအရာတွေကိုဦးစားပေးဖော်ပြခဲ့ကြသလဲဆိုတာကိုပြန်လည်ငယ်ဆောင်ကြည့်ကြရအောင်ပါထို့အတူပါပဲ2025မှာရောဘယ်လိုအလှည့်အပြောင်းတွေဖြစ်ပေါ်လာနိုင်သလဲဘာတွေကိုမျှော်လင့်နိုင်သလဲဆိုတာစိတ်ငှုတ်ကြည့်ကြရအောင်ပါ2024အကုန်ပိုင်းမှာဒီကမ္ဘာလုံးကိုလှုပ်ခတ်သွားစီခဲ့တဲ့သတင်းကတော့မထင်မှတ်ပဲစီးရီးယားမှာအဆအဆိုးရပြုတ်ကျသွားတဲ့သတင်းပါအာဩစရာကောင်းတာကအင်အားကြီးရုရှားအရှိလေပိုင်းမှာဩဇာကြီးတဲ့အီရန်နဲ့ဟစ်စမိုလာတပ်ဖွဲ့တွေကအာဆတ်အစိုးရဘက်ကဝင်ရောက်တိုက်ခိုက်ပေးနေတဲ့ကြားကပဲတော်လန်ကြီးတပ်ဖွဲ့တွေကမြို့တော်ဒမတ်စကတ်ကိုသိမ်းပိုက်နိုင်ခဲ့ကြတာပါရက်ဆက်ကြမ်းကြုတ်တယ်လို့နာမည်ဆိုးနဲ့ကြော်ကြားတဲ့အာနာချင်းစီးရီးယားသမ္မတအာဆတ်ဟာရုရှားကိုထွက်ပြေးခဲ့ရပါတယ်အဖေအာဆတ်နဲ့တားအာဆတ်တို့ကြီးစိုးခဲ့တဲ့53နှစ်ကြာအာနာချင်းအုပ်ချုပ်ရေးဟာစီးရီးယားမှာအဆုံးသတ်သွားခဲ့ပြီဖြစ်ပါတယ်စီးရီးယားမှာအခုလိုတော်လန်ရေးတပ်ဖွဲ့တွေအောင်ပွဲခံနိုင်ခဲ့တာဟာအဆအဆိုးရအားနည်းနေချိန်မှာတော်လန်ရေးအင်အားစုတွေအချင်းချင်းဟန်ချက်ညီစွာပူးပေါင်းဆောင်ရွက်နိုင်ခဲ့ကြတာကြောင့်လို့လေ့လာသူတွေကထောက်ပြကြပါတယ်။စီးရီးယားအရေးဟာအာဏာရှင်တွေအတွက်တော့အိမ်မက်ဆိုးတော်လန်ရေးသမားတွေအတွက်ကတော့အားတက်စရာရှေ့ပြေးနမူနာလို့ဆိုကြမှာဖြစ်ပါတယ်။နောက်တစ်ခုကတော့အမေရိကန်သမ္မတရွေးကောက်ပွဲပါ။အမေရိကန်သမ္မတရွေးကောက်ပွဲဆိုပေမဲ့ဒီကဘာလုံးကစိတ်ဝင်တစားစောင့်ကြည့်ကြရတဲ့ရွေးကောက်ပွဲဖြစ်ပါတယ်။ဘာကြောင့်လဲဆိုတော့အမေရိကန်ဟာကမ္ဘာဥဆောင်နိုင်ငံကြီးဖြစ်လို့ပါပဲ။ဒုတိယကမ္ဘာစစ်ကြီးအပြီးမှာကမ္ဘာအစီအစဉ်သစ်တွေကိုအမေရိကန်ကဥဆောင်ချမှတ်ခဲ့တာပါ။ဒါကြောင့်အမေရိကန်သမ္မတအပြောင်းအလဲအမေရိကန်မူဝါဒအပြောင်းအလဲတွေဟာကမ္ဘာဖြစ်စဉ်တွေပေါ်မှာမလွဲမသွေအပြောင်းအလဲတွေတက်ရောက်စေနိုင်တာကြောင့်ဖြစ်ပါတယ်။2024နိုဝင်ဘာ5ရက်နေ့မှာပြုလုပ်ခဲ့တဲ့အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်အပြတ်အသတ်နိုင်ရရှိခဲ့ပါတယ်။အမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့ဒေါ်နယ်ထရန့်ကိုကမ္ဘာကျော် Times Magazine ကြီးကတစ်နှစ်တာအထူးခြားဆုံးအထင်ရှားဆုံးပုဂ္ဂိုလ်အဖြစ်ရွေးချယ်ခဲ့ပါတယ်။အမေရိကန်သမ္မတအဖြစ်တကြော့ပြန်ဝင်ရောက်လာနိုင်တဲ့အတွက်ဒေါ်နယ်ထရန့်ကိုတစ်နှစ်တာအထူးခြားဆုံးပုဂ္ဂိုလ်အဖြစ်ရွေးချယ်ခဲ့ခြင်းဖြစ်တယ်လို့ Times Magazine ကဆိုပါတယ်။ဒေါ်နယ်ထရန့်သမ္မတဖြစ်လာတော့မြမအရေးအတွက်ဘာထူးမလဲဆိုရမှာတော့အမြင်နှမျိုးရှိကြတာတွေ့ရပါတယ်။တစ်မျိုးကတော့ထရန့်ဟာမြမအရေးစိတ်မဝင်စားသူမှုတိတ်ထူးခြားလာစရာမရှိဘူးလို့ဆိုကြပါတယ်။နောက်အမြင်တစ်မျိုးကတော့ထရန့်အစိုးရအဖွဲ့မှာပါဝင်တဲ့သူတွေဟာတရုတ်အပေါ်သဘောထားတင်းမာသူတွေဖြစ်တာကြောင့်တရုတ်ကိုခက်ပြက်ပြက်ခက်ကြမ်းကြမ်းဂိုင်တွေရင်မြမအရေးဟာလည်းကျွဲကူးရပါဖြစ်လာနိုင်တယ်လို့ယူဆကြပါတယ်။ 2024ခုနှစ်အတွင်းမြန်မာနိုင်ငံ၏ဖြစ်စဉ်တွေမှာတော့စစ်ကောင်စီကိုဆန့်ကျင်တိုက်ခိုက်နေတဲ့ဒေါ်လာရေးအင်အားစုတွေပုံမှန်အားကောင်းလာပြီးအသာစီးရလာတဲ့အနေအထားမျိုးကိုတွေ့လာရတယ်။စစ်ကောင်စီရဲ့စစ်တမ်းကြီးနှစ်ခုဖြစ်တဲ့အရှိမောက်တိုင်းစစ်တပ်နာချုပ်ရမခနဲ့အနောက်ပိုင်းတိုင်းစစ်တပ်နာချုပ်နပခကြဆုံးခဲ့ရတယ်။ဒါအပြင်ကချင်ကရင်ချင်းရခိုင်ပြည်နယ်ကရင်ပြည်ဒေသနဲ့တိုင်းဒေသကြီးတွေအပါအဝင်နိုင်ငံတော်ဝန်မှာဒေါ်လာရေးအင်အားစုတွေကစခန်းသိမ်းတိုက်ပွဲတွေမျိုးသိမ်းတိုက်ပွဲတွေဆင်နွှဲနေတာကိုတွေ့ရပါတယ်။ BBC ရဲ့တက်ထဲကဖရဲသီးများတင်ဆက်မှုမှာစစ်ကောင်စီဟာနိုင်ငံနယ်မြေရဲ့၄ဘုံ၃ဘုံအောက်တနည်းအားဖြင့်25ရာခိုင်နှုန်းအောက်သာထိန်းချုပ်ထားနိုင်တော့ပြီးဒေါ်လာရင်းအင်အားစုတွေကတော့နိုင်ငံနယ်မြေရဲ့40ရာခိုင်နှုန်းကိုအပြည့်အဝထိန်းချုပ်ထားတယ်လို့ဖော်ပြထားပါတယ်။စီးပွားရေးကလည်း2024ခုနှစ်အတွင်းမှာအတော်လေးမတည်မငြိမ်ဖြစ်ခဲ့တာကိုတွေ့ရပါတယ်။ဗန်လုပ်ငန်းတွေပြဿနာတွေတက်ခဲ့သလိုကြက်ငွေတန်ဖိုးကလည်းဇက်တိုက်ကျဆင်းခဲ့ကာကုန်စည်နှုန်းတွေအဆမတန်တက်ခဲ့တာတွေ့ရပါတယ်။အမေရိကန်ဒေါ်လာကို4800ကျပ်ကနေ5200ကျပ်ဝန်းကျင်အထိဖြစ်ခဲ့ပြီးရွှေဈေးကလည်းတစ်ကျပ်သားကို65သိန်းအထိဖြစ်ခဲ့ပါတယ်။စစ်ကောင်စီဟာနိုင်ငံခြားအရာငွေကြေးရော့နေလာတာကြောင့်တွင်းကုန်ကန့်သတ်မှုတွေအကြီးအကျယ်လှုပ်ခဲ့ပါတယ်။ကမ္ဘာပံအစီရင်ခံစာအရ2024အစောပိုင်းမတ်လမှာပိုးကုန်ပမာဏ44ရာခိုင်နှုန်းဆုံးကျုံးခဲ့ပြီးသွင်းကုန်တန်ဖိုး87ရာခိုင်နှုန်းကျဆင်းခဲ့တယ်လို့သိရပါတယ်။နောက်ဆုံးထုတ်ပြန်တဲ့ဒီဇင်ဘာ17ရက်ကမ္ဘာပံအစီရင်ခံစာကအရင်6လကခန့်မှန်းထားတာတဲ့မြန်မာစီးပွားရေးဟာပိုဆိုးနေတယ်။လာမယ့်2025မတ်လအထိမြန်မာစီးပွားရေးတိုးတက်နှုန်းဟာအနှုတ်1ရာခိုင်နှုန်းဖြစ်မယ်လို့ခန့်မှန်းထားပါတယ်။ ISP မြန်မာကတော့စစ်ကောင်စီဟာနေဆက်ကုံသွယ်ရေးရဲ့60ရာခိုင်နှုန်းဆုံးကျုံးခဲ့တယ်လို့ဆိုပါတယ်။နိုင်ငံရေးဆောင်ကြည့်လေ့လာသူတဦးကတော့2024ကိုအခုလိုသုံးသပ်ပါတယ်
။2024အခြေအနေတရားလုံးကိုခြုံကြည့်ပြ။စီရေးရပြောရင်တံပြန်ထိုးစစ်ဆင်ဖို့နေနေသားသားတောက်ခံဖို့တောင်းမစွမ်းတဲ့အနေအထားမျိုးဖြစ်နေပြီ။တက်တော့အခြေအနေကြည့်လို့ရှိနေပြ။ပြောရင်တက်အောင်အမိတ်ပြီးတဲ့စနစ်ကလုံးဝပြိုသွားပြီနော်လူရင်အားစစ်လက်နဲ့အင်အားထောက်ပံ့တဲ့စနစ်ဆိုတာကလည်းအကောင်းဆုံးပြောရင်တော့တည်တည်ရိုက်ဖြစ်နေပြီဗျာဇီဝရေးမှလည်းပုဂုံဆိုတာကလည်းဘလို့မှအခြေအနေမကောင်းသုံးကုံကလည်းနော်ဟိုတာခွေရိုင်ပေါ့ဗျာအဲ့တော့ဒီအနေအထားမျိုးမှာဇီဝရေးပုံမှန်လေပတ်ဖို့ဆိုတာကဟိုဘလို့မှမဖြစ်နိုင်တဲ့အခြေအနေအတော်ကြီးကိုခက်ခဲအခြေအနေဖြစ်နေပြီ။နော်လူလူထဲမှာစစ်တပ်ကိုမုန်းတယ်ဆိုတော့မပြောနဲ့နော်။တပ်ထဲမှာပါမာလာစေအုပ်စုအပေါ်မှာယုံကြည်ကိုးစားမှုပြတ်သုံးနေတာဖြစ်လို့နော်2025မှာမာလာစေအုပ်စုနဲ့သူ့ရဲ့လမ်းစဉ်ကမလွဲမသွေကြကိုကြဆိုးမှာနော်ဒိုင်းမားပြည်သူတရားလုံးရဲ့ဖက်ဒရယ်ဒီမိုကရေစီနိုင်ငံတော်အသစ်ဆိုတဲ့ယူမန်ချက်ကိုမလွဲမသွေလက်ခံလာတဲ့အခြေအနေ2025မှာရောက်ကိုရောက်မယ်လို့ခိုင်မာပြောနိုင်ပါတယ်ဗျာ
။ဒိုင်းပြည်ရဲ့အခြေအနေဟာစည်ရေးစည်းပွားရေးအဖက်ဖက်ကရှုံးနေကြာဆင်းနေပြီမယ်လို့စစ်ကောင်စီခေါင်းဆောင်ဟာယာယီသမ္မတဦးမြင့်စွေကိုဖယ်ရှားပြီးသူကိုယ်သူယာယီသမ္မတခန့်အပ်ခဲ့တာကိုလည်းအော်ပွဲတွေ့ခဲ့ရပါတယ်။အဲဒီလိုကိုယာယီသမ္မတအဖြစ်ခန့်အပ်ခဲ့တဲ့စစ်ကောင်စီခေါင်းဆောင်ဟာ2025မှာပြုလုပ်မဲ့ရွေးကောက်ပွဲကိုနိုင်ငံရေးထွက်ပေါက်အဖြစ်မျှော်မှန်းထားပုံရတယ်လို့လေလာစောင့်ကြည့်သူတွေကယူဆကြပါတယ်။စစ်ကောင်စီရဲ့2025ရွေးကောက်ပွဲကိုတရုတ်ကထောက်ခံထားပြီးလိုအပ်တဲ့အကူအညီပေးမယ်လို့ပြောကြားထားပါတယ်။ဒါအပြင်တရုတ်ဟာအရှိမျောက်တိုင်းစစ်ထံသားချုပ်ရမခနဲ့လာရှိုးမြို့ကိုကန့်လက်ရောက်ကြရောက်သွားပြီးနောက်ပိုင်းမှာသဘောထားတိတိတသာပြောင်းလဲလာကစစ်ကောင်စီဘက်ကရပ်တည်လာတာကိုတွေ့ရပါတယ်။တပြိုင်တည်းမှာပဲတရုတ်ဟာမြောက်ပိုင်းအဖွဲ့တွေနဲ့ဒေါ်လာရင်းအင်အားစုတွေအပေါ်မှာအပြင်းထန်ဖိအားပေးလာတာကိုလည်းတွေ့ကြရမှာဖြစ်ပါတယ်။ဒါအပြင်တရုတ်အကျိုးစီးပွားနဲ့တရုတ်ကုမ္ပဏီတွေကိုကာကွယ်ဖို့လက်နက်ကင်တရုတ်လုံခြုံရေးကုမ္ပဏီတွေစေလွတ်မဲ့သတင်းတွေလည်းထွက်ပေါ်လာခဲ့ပါတယ်။ဒါဟာတရုတ်အနေနဲ့မြန်မာနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ရောက်ဆွတ်ဖက်ယုံသားမကမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုပါထိပါကျူးကျော်တာပဲလို့မြန်မာလူထုကြားမှာရှုမြင်လာတာကိုတွေ့ရပါတယ်။စောင့်ကြည့်လေးလာသူတွေကတော့ဒေါ်လာရင်းအင်အားစုတွေကအားသာလာခြင်းစစ်ကောင်စီရှုံးနိမ့်တော့မဲ့အရေးအယောင်တွေတွေ့လာရခြင်းမှာ စစ်ကောင်စီကိုတရုတ်ကကြားကန်ပေးလိုက်တဲ့အတွက်တိုက်ပွဲတွေတန့်သွားတယ်တော်လိုင်းအရှင်ကိုနှေးသွားစီတယ်လို့ယူဆကြပါတယ်ဘယ်လိုပဲဖြစ်ဖြစ်စစ်ကောင်စီဟာတရုတ်ပေါ်လုံလုံလျားလျားမိကိုရတဲ့အခြေစိုက်လာတာကိုတွေ့ရပါတယ်ဒီလိုအခြေအနေမျိုးမှာတော်လိုင်းရင်းနဲ့ပတ်သက်ပြီး2025မှာဘယ်လိုမျှော်လင့်နိုင်တယ်လဲဆိုတာကိုຫນွေဦးတော်လိုင်းရေးခေါင်းဆောင်တဦးဖြစ်တဲ့ဒေါက်တာဒေဇာ
တီတူတော်လန်ရေးကြီးအတွက်အလွန်မှအရေးပါမဲ့နှစ်အရေးပါမဲ့အချိန်ကာလအတူကျွန်တော်ဆိုချင်ပါတယ်ခင်ဗျ2025မှာဆိုရင်ဒီကျွန်တော်တို့အကြံဖက်စစ်အာဏာရှင်ကဒင်းတို့ထွက်ပေါက်တပွဲဒါကြိုးပမ်းနေတဲ့အတုအယောင်တရမဝင်ရွေးကောက်ပွဲတစ်ခုကိုကလိန်စိတ်ညှင်းဆင်ပြီးတော့ဒါအတင်းမဖြစ်မနေလုံးမယ်ဆိုတာလည်းပဲကျွန်တော်တို့အားလုံးအသိပေါ့ဗျာဆိုတော့ကျွန်တော်တို့ပြည်သူတော်လန်ကြီးဘက်ကဘာလုပ်ရမလဲဆိုတာကတော့ရှင်းပါတယ်ခင်ဗျကျွန်တော်တို့ဒါလူလူတိုက်ပွဲလူလူလှုပ်ရှားမှုတွေတစ်ဖက်ကစစ်ရေးတိုက်ပွဲတွေနဲ့နော်ဒီတိုက်ပွဲနှစ်ခုကိုဟန်ချက်ညီညီမဟာဗျူဟာမျိုးပေါင်းဆက်ပြီးတော့လက်ရှိလုပ်နေတဲ့ကျွန်တော်တို့ရဲ့ပြည်သူတော်လန်ကြီးအလုပ်တွေကိုအရှင်းဟုံအကောင်းဆုံးဖြစ်အောင်ကျွန်တော်တို့တက်ဆုံဖွင့်ရွက်ကုန်လွှင့်ပြီးတော့ဒါဆက်လက်ရှိတဲ့ကြဖို့ပဲဖြစ်တယ်လို့ကျွန်တော်တို့အနေနဲ့ဒါပြောချင်ပါတယ်ခင်ဗျအဲ့တော့ပြည်သူအားလုံးယုံကြည်တဲ့မျှော်လင့်တဲ့ကျွန်တော်တို့တိုင်းပြည်ရဲ့ဘုံရံသူဖြစ်တဲ့ဆရာနာရှင်စနစ်အမြန်ဆုံးခြုံငင်းရေးကျွန်တော်တို့တိုင်းပြည်ရဲ့ဘုံပန်းတိုင်ဖြစ်တဲ့ Federal Democracy ပြည်ထောင်စုတည်အမြန်ဆုံးတည်ဆောက်နိုင်ရေးအတွက်ကျွန်တော်တို့2025မှာလည်းပဲကျွန်တော်တို့ဒါနော်အဆုံးသတ်တိုက်ပွဲကိုကျွန်တော်တို့ဒါလူထုအားလူထုလိုင်းနေနဲ့ဒါဆက်လက်ကြီးတဲ့ကြဖို့ဖြစ်တယ်လို့ကျွန်တော်တို့ဒီလိုမျှော်ကြီးတင်ပြပြောချင်ပါတယ်ခင်ဗ
ျနိုင်ငံရေးသူတေတီတူကတော့လောလောဆယ်အနေအထားတွေအရရွေးကောက်ပွဲတစ်ခုလုပ်ဖို့ဘယ်လိုမှဖြစ်နိုင်စရာမရှိပါဘူးစစ်ကောင်စီအနေနဲ့ဆိုအတင်းလုပ်မယ်ဆိုရင်တော့လေလုပ်နိုင်တာပေါ့ဒါပေမဲ့ဟန်ပြရွေးကောက်ပွဲတဲပုံစည်းဒီရွေးကောက်ပွဲမျိုးပဲဖြစ်မှာပေါ့2030လို့နိုင်ငံရေးထွက်ပေါက်မဖြစ်နိုင်ပါဘူးအခြေအနေအချိန်ကာလတွေကအများကြီးခြားနားသွားခဲ့ပါပြီစီရောစီးပွားရေးပါနလမထူနိုင်တဲ့အခြေအနေဆိုတော့စစ်ကောင်စီဟာ ERU တွေ NUG နဲ့ဒေါ်လာရေးအင်အားစုတွေကိုအတိမတ်မပြုတ်ရင်ဘယ်လိုမှရှေ့ဆက်နိုင်မှာမဟုတ်တော့ပါဘူးပြီးတော့ ILO ကမြန်မာနိုင်ငံကိုအရေးယူမဲ့အကျိုးဆက်နဲ့ဗိုလ်ချုပ်မှုကြီးမဲအောင်လှိုင်ကို ICC ကဖောင်ရန်ထုတ်လာနိုင်တဲ့ကိစ္စတွေကိုထည့်တွက်ရပါမယ်ဒီတော့2025မှာစစ်ကောင်စီဟာလူထုရဲ့တောင်းဆိုမှုတွေကိုအတိမတ်ပြုတ်ရမယ်လက်ခံရမယ်အချိုးအကွေ့ကိုရောက်လာနိုင်တယ်လို့ဆိုပါတယ်ပေါမောက်ခဒေါက်တာမီမီဝင်းဘတ်ကတော့မြန်မာနိုင်ငံဒေါ်လာရေးဟာအလှည့်အပြောင်းဆုံမှတစ်ပင် point ကိုကြော်ပြီးအပြီးသတ်အဆုံးအဖြတ်အမှတ် end point ကိုတွားနေပြီလို့သုံးသပ်ထားပါတယ်ခင်ဗျာ
အခုတော့ ISP မြန်မာရဲ့မြင်ကွင်းကျမှတ်စုများအစီအစဉ်မှာစစ်ဆွေးအောက်မှာအမျိုးသမီးတွေရဲ့အခြေအနေကို ISP မြန်မာကအခုလိုသုံးသပ်တင်ပြထားပါတယ်
အနာသိမှုအနော်မြန်မာနိုင်ငံတဝန်းကအမျိုးသမီးတွေဟာဘဝရှိရေးအတွက်စိုးရိမ်နေကြရပါတယ်စတန်းဖြီဆိုသူတွေရဲ့84ရာခိုင်နှုန်းကဘဝရှိရေးအတွက်စိုးရိမ်နေရတယ်လို့ဖြေကြပါတယ်ဒါဟာစတန်းဖြီဆိုသူစုစုပေါင်းရဲ့၄ပုံ၃ပုံဝင်ခြင်းမှာမစိုးရိမ်ရဘူးလို့ဖြေသူက300ခိုင်နှုန်းပဲရှိပါတယ်ဖြေဆိုသူ23ရာခိုင်နှုန်းကတော့စိုးရိမ်မှုအခြေအနေတာမန်လို့ဖြေကြပါတယ်လက်ရှိမြန်မာအမျိုးသမီးတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေအကြောင်းကိုလည်းဒီစစ်တမ်းမှာမေးမြန်းခဲ့ပါတယ်စိတ်ရောကိုယ်ပါမလုံခြုံဘူးလို့ဖြေကြသူကအများဆုံးဖြစ်ပါတယ်အလုတ်အကန်ရှားပါတယ်လို့ဖြေသူကဒုတိယနဲ့ကုံစည်နှုံးတက်တာကတတိယပါတခါစစ်မှုထမ်းရမှာဆိုလို့နေဆက်သူမဟုတ်ပြိပကိုထွက်ခွာရသူက31ရာခိုင်နှုန်းရှိပါတယ်အိမ်ထောင်ပြုတ်လိုက်ရသူက16ရာခိုင်နှုန်းမှာအာနာသိမ့်မှုအလွန်မှာကုံစည်နှုံးတွေမရမနာတက်လာလို့မိသားစုတွေဟာဝင်ငွေနဲ့ထွက်ငွေမမျှတာတွေရင်ဆိုင်နေရပါတယ်ကုံစည်နှုံးက3ဆလောက်တက်လာတယ်လို့ 58ရာခိုင်နှုန်းကဖြေကြပါတယ်လေးစာအထိတက်လာတယ်လို့ဖြေသူက၄ပုံ2ပုံနီးပါရှိပါတယ်နောက်ဆက်တွဲအနေနဲ့ဝင်ငွေနဲ့ထွက်ငွေမမျှမတဖြေရသူဟာ88ရာခိုင်နှုန်းရှိပါတယ်33ရာခိုင်နှုန်းကပဲအာနာသိမ့်ပြီးနောက်ပိုင်းဝင်ငွေတိုးလာတယ်လို့ဖြေပါတယ်စစ်တမ်းမှာပါဝင်ခဲ့ကြတဲ့အမျိုးသမီး88ရာခိုင်နှုန်းကပြည်ရင်းမှာအလောက်ကန်ရှာဖွေရတာမလွယ်ကူတဲ့အကြောင်းဖြေဆိုကြပါတယ်ဒါပေမဲ့ပြည်ပကိုထွက်ပြီးအလောက်လောက်ဖို့အခြေအနေလည်းရှိမနေပါဘူး80ရာခိုင်နှုန်းကအဲ့ဒီလိုဖြေကြတာပါပုံမှန်အလောက်ကန်မရှိဘူးလို့ဖြေသူက45ရာခိုင်နှုန်းရှိပါတယ်ဖြေဆိုသူ30ရာခိုင်နှုန်းကတော့ပြည်ပထွက်ပြီးအလောက်လောက်ဖို့ရှိကြပါတယ
်ခုတော့အာရှစီးပွားရေးအနစ်ချုပ်စီစဉ်ကိုတင်ပြပါမယ်ကိုညာဝင်းအောင်ကသုံးသပ်တင်ပြထားပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ2024ခုနှစ်အာရှစီးပွားရေးကိုပြန်ကြည့်မယ်ဆိုလို့ရှိရင်2024ခုနှစ်မတိုင်ခင်ဖြစ်ခဲ့တဲ့ဖြစ်ရပ်ကြီးတချို့ကိုပြန်ကြည့်ဖို့လိုမယ်လို့ထင်ပါတယ်အဲ့ဒါတွေကတော့ဒီကိုဗစ်ကာယောဂါကာလရဲ့2022ဖေဖော်ဝါရီလထဲမှာဖြစ်ခဲ့တဲ့ရုရှားနဲ့ယူကရိန်းကိုကျူးကျော်တိုက်ခိုက်တဲ့စစ်ပွဲရဲ့နောက်ထပ်တစ်ခါ2023ခုနှစ်ထဲမှာထပ်ဖြစ်လာတဲ့ဂါဇာစစ်ပွဲအခြေအနေတွေနဲ့ဆက်စပ်တာတွေရှိနေလို့ပဲဖြစ်ပါတယ်အဲ့တော့ဒီလိုဖြစ်ရပ်တွေနောက်ပိုင်းမှာအမေရိကန်နိုင်ငံကြီးလို့အပါအဝင်အာနိုင်ငံအတော်များများမှာငွေကြေးဖောင်းပွားမှုတွေဖြစ်လာပြီးတော့ပြည်သူတွေကလည်းဒီကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုခံစားလာရပါတယ်။အဲ့တော့ဈေးကွက်ထဲမှာစားသုံးသူတွေရဲ့ဝယ်လိုအားလည်းကျဆင်းလာတာကိုကျွန်တော်သတိပြုမိပါတယ်။ဆိုတော့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံတွေဖြစ်တဲ့တရုတ်လိုနိုင်ငံမျိုးဂျပန်လိုနိုင်ငံမျိုးမှာဒီလိုအကြက်တဲတွေကိုကြော်လာနိုင်ဖို့2024ခုနှစ်ထဲမှာရုန်းကန်နေရတာကိုလည်းကျွန်တော်တွေ့ရပါတယ်။တရုတ်နိုင်ငံကနာမည်ကျော်အလီဘာဘာအွန်လိုင်းဈေးရောင်းကုမ္ပဏီကြီးကတော့ဒီဘန်နာနှစ်ရဲ့ပထမ3လပတ်မှာခံမှန်းတာသလောက်ဝင်ငွေမရပဲရောင်းအားကျခဲ့တယ်လို့ထုတ်ဖော်ပြောဆိုပါတယ်။ဒါကလည်းစီးပွားရေးတုံ့ဆိုင်နေတဲ့တရုတ်နိုင်ငံတွင်မှာပြည်သူတွေရဲ့ဝယ်ယူသုံးစွဲမှုအားကျဆင်းနေတာရဲ့အကျိုးဆက်ဖြစ်တယ်လို့ကုမ္ပဏီကပြောပါတယ်။ဇွန်လကုန်ပိုင်းအထိ3လတာရောင်းအားကဒေါ်လာ34ဘီလီယံအောက်မှာသာရှိတယ်လို့ဆိုပါတယ်။ပြည်ရင်းစီးပွားရေးရိုင်းနေနေတဲ့အချိန်အောက်မှာတရုတ်နိုင်ငံသားတွေကမလို့အရင်ဈေးမွေကြပဲငွေကိုတတိထားသုံးနေတာကြောင့်လို့သုံးသပ်ကြပါတယ်တရုတ်နိုင်ငံကထုတ်ချေးပေးထားတဲ့ကျွေးမီတောင်ပုံရာပုံပြည်နေတဲ့ကွန်မြူနစ်လာအိုနိုင်ငံမှာတိုင်းပြည်ရဲ့ကစ်ငွေတံပိုးကျဆင်းနေပြီးငွေကြေးဖောင်းပွားမှုနဲ့ရင်ဆိုင်နေရတာကြောင့်စားသောက်ကုန်ဈေးနှုန်းတွေလည်းတဖုန်တိုးတက်နေသလိုစာနယ်ခါရဖို့ညီမျိုးစုံနဲ့ရှားကြံလာတဲ့အိမ်အောင်စုတွေပိုတိုးလာပါတယ်။အထူးသဖြင့်ကိုဗစ်ကာလနောက်ပိုင်းအခြေအနေတွေပိုဆိုးလာတာပါ
။ကိုရထိုင်လိုက်ပြီ။ကျပ်ပြီ
။ကိုဗစ်တွေငြိမ်သွားပြီးနောက်ပိုင်းလုပ်ငန်းတွေကပိုဆိုးလာပါတယ်။ကုန်ပစ္စည်းအားလုံးဈေးတက်လာပြီးနှစ်ဆလောက်ဖြစ်သွားပါတယ်။အရင်ကဆိုရင်လာအောင်ငွေကစ်တစ်သိန်းလောက်ပေးရတဲ့ပစ္စည်းကခုဆိုနှစ်သိန်းလောက်ဖြစ်နေတာပါ။အခုတော့ငွေဖောင်းပွားမှုကအတော်လေးဆိုးလာပါတယ်။အရင်လိုလဲငွေရှာလို့မကောင်းတော့ပါဘူး
။ရုရှားရဲ့ယူကရိန်းကျူးကျော်စေဖြစ်လာခြင်းအားစားလို့ဒီကမ္ဘာလုံးကုန်စည်နှုန်းတက်လာသလိုလာအိုနိုင်ငံမှာလည်းစားသောက်ကုန်စည်နှုန်းတွေကတလိမ့်လိမ့်တက်လာလိုက်တာ2022တုန်းက23ရာခိုင်နှုန်းတက်ခဲ့ပြီး2023ထဲမှာ38ရာခိုင်နှုန်းတက်ခဲ့ပါတယ်။အခုဆိုရင်လာအိုရဲ့နိုင်ငံသားကျွေးမီပမာဏကဒေါ်လာ13ဘီလီယံရှိနေပြီးပြည်တွင်းသတင်းကုန်ထုတ်လွှင့်မှု GDP ရဲ့108ရာခိုင်နှုန်းလောက်ဖြစ်နေတာမို့ကမ္ဘာ့ဘဏ်ကသတိပေးထားပါတယ်ပြီးခဲ့တဲ့ဇူလိုင်ကနေစက်တင်ဘာလအထိတတိယ3လပတ်ကာလအတွင်းဂျပန်နိုင်ငံရဲ့ဈေးကွက်ထက်မှာဝယ်ယူစားသုံးမှုတက်လာတယ်ဆိုပေမဲ့ဂျပန်စီးပွားရေးကတော့အရင်3လထက်စာရင်တုံ့နှိမ့်နေသေးပဲလို့အစိုးရကိန်းဂဏန်းတွေမှာဖော်ပြနေတာပါဂျပန်ရဲ့မဟာမိတ်လည်းဖြစ်ကွန်မြူဘက်ဈေးကွက်ကြီးတစ်ခုလည်းဖြစ်တဲ့အမေရိကန်နိုင်ငံမှာစီးပွားရေးတုံ့နှင်းမဲ့အန်ဒီရဲ့ရင်ဆိုင်နေရသလိုတရုတ်နိုင်ငံရဲ့စီးပွားရေးကလည်းအားနည်းတဲ့ဘက်ကိုဥတီနေတာကဂျပန်လုပ်ငန်းရှင်တွေရဲ့ပို့ကုန်ကန်တာကိုအကြီးအကျယ်ထိခိုက်လာစေမှာဖြစ်တယ်လို့ဆိုပါတယ်ဂျပန်ပြည်တွင်ပုဂ္ဂလိကကန်တာဝယ်ယူစားသုံးမှုအပိုင်းမှာထင်သာတာထက်အခြေအနေကောင်းပေမဲ့စီးပွားရေးပြန်လည်နှလန်းထူလာဖို့အထူးကိစ္စမှာတော့အလို့သမားတွေရဲ့လိုအားကမြင့်မားနေတာနဲ့ဝ
ဝေဂျေဖောင်းပါမှုတွေကမြန်မာထောက်တလို့ဖြစ်မလာနိုင်သေးပဲရှိနေအောင်မယ်လို့ဆိုပါတယ်ဂျပန်မှာပြည်တွင်းထုတ်ကုန်စုစုပေါင်းပမာဏအနည်းငယ်တိုးတက်လာတာကြောင့်စီးပွားရေးပိုကောင်းလာပြီလားလို့တွေးကြဖြစ်ပေမဲ့လည်းအရင်သုံးလပတ်ကာလတည်းရှိခဲ့တဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းနှစ်သက်မှာ200ကိုင်နှုန်းတက်စာရင်ပိုပြီးနေကွေးသွားတာတွေ့ရတယ်လို့စီးပွားရေးအကဲခတ်တွေကပြောပါတယ်ဒီကြားတဲ
ထားပါတယ
်ဟိုတလောကနိုင်ငံရေးမတည်မငြိမ်ဖြစ်ခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာငွေကြေးဖောင်းပွမှုနှုန်းတက်လာနေပါတယ်ပုံစင်းနှုန်းတွေလည်းတက်လာသလိုအလုံးလုံးနေသူတွေရဲ့လက်ရှိဝင်ငွေကမိသားစုနေစဉ်စားဝတ်နေရေးအတွက်အလင်းမမီဖြစ်လာတာကြောင့်တချို့ကအချိန်ပိုနောက်ထပ်အလုပ်တစ်ခုလုပ်ရင်းဝင်ငွေအပိုရောက်ဖို့ကြိုးစားလာကြပါပါကားဝါရှော့ပိုင်ရှင်တူဦးဖြစ်တဲ့ Light U Zaman ဆိုရင်မိသားစုဈေးဖို့အတွက်မလုံလောက်တော့တာကြောင့်အချိန်ပိုင်းအဖြစ် Uber Taxi မောင်းတဲ့အလုပ်ကိုလုပ်လာရပါတယ်အလုပ်နှစ်ခုလုပ်နေတာတော့သူ့ဝင်ငွေကအသုံးစရိတ်ကိုမကန်မိပဲဖြစ်နေတယ်လို့ Zaman ကညှိတွားပါတယ်ဝင်ငွေနည်းလာတာကြောင့်ရောငွေကြေးဖောင်းပွားမှုကြောင့်ပါသူ့ဆိုင်ထဲကိုပစ္စည်းအပိုဝယ်မထည့်နိုင်တော့ဘူးလို့ဆိုပါတယ်အရေးပေါ်အခြေအနေအရဘဏ်ကငွေစုလက်မှတ်ကိုတောင်ထုတ်သုံးလာရတဲ့အထိကြုံနေရတယ်လို့သူကပြောပါတယ်။လက်တလောသူဝင်ငွေကတရက်မှာဘင်္ဂလားဒေ့ရှ်ငွေတာကာ2000အမေရိကန်ဒေါ်လာနဲ့ဆို18ဒေါ်လာဝန်းကျင်မှာရှိပေမဲ့အခြားသုံးရမယ့်ကုန်ကြမ်းစရိတ်တွေနှုတ်လိုက်ရင်မိဖို့ကြောင့်အတွက်ဈေးဝယ်ဖို့6ဒေါ်လာ9ဒေါ်လာလောက်သာရှိတဲ့တာကာငွေ800လောက်သာကျန်တယ်လို့ဆိုပါတယ်။ဒီငွေကနှင်းစားအတွက်ဈေးဝယ်ဖို့လုံလောက်တဲ့ပမာဏတော့မဟုတ်ပါဘူး။မြေဥသီးစိမ်း1ကီလိုစီအရင်တုန်းကတာကာ100လောက်ရှိရာကအခုဆိုရင်1ကီလို400စီဖြစ်နေပါတယ်တကယ်တော့ဒီအချိန်တွေကလိုက်ဇမန်တယောက်ထဲကြုံနေရတာမဟုတ်ပဲဘင်္ဂလားဒေ့ရှ်နိုင်ငံမှာလူအများစုရင်ဆိုင်နေရတဲ့ပြဿနာလည်းဖြစ်ပါတယ်ဒီအကြက်တဲနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်ပြည်သူအများစုကတော့မိုဟာမက်ယူနိုဦးဆောင်တဲ့ဂျားပြတ်အစိုးရအစ်စ်ကိုအပြစ်တင်နေကြပေမဲ့အစိုးရဘက်ကတော့ရေဘေးဒဏ်ခံရတဲ့ကိစ္စနဲ့ကုန်တယ်တွေဈေးကစားတာကြောင့်လို့အကြောင်းပြပြောဆိုနေပါတယ်ခင်ဗျာ
ကမ္ဘာမှာဒုတိယစီးပွားရေးအင်အားအကြီးဆုံးလို့ပြောကြတဲ့တရုတ်နိုင်ငံအပါအဝင်အာရှဒေသတွင်တချို့နိုင်ငံတွေဟာအခြားဒေသကနိုင်ငံတွေမှာစီးပွားရေးရင်းနှီးမြှုပ်နှံမှုတွေလုပ်ဖို့ပူးပေါင်းဆောင်ရွက်တဲ့စီမံကိန်းတွေဖော်ဆောင်လာတာကိုကျွန်တော်တို့သတိပြုမိပါတယ်။ဟာဘယ်နိုင်ငံတွေကဘယ်ဒေသနိုင်ငံတွေမှာတွားရောက်ပြီးတော့ရင်းနှီးမြှုပ်နှံမှုတွေလုပ်ကြသလဲဆိုတာကိုလည်းကြည့်အောင်ပါ။အ
ာရှပစ္စိဖိတ်ဒေသတွင်မဟာဗျူဟာကျတဲ့နေရာမှာရှိတဲ့သီရိလင်္ကာဟာ2022 April စာရင်းအရနိုင်ငံသားကျွေးမီဒေါ်လာ 4.6 ဘီလီယံပြန်ဆက်ဖို့ရှိနေတာမို့သီရိလင်္ကာနိုင်ငံတည်ငြိမ်ဖွံ့ဖြိုးမှုရှိမှသာဒေသတွင်းတစ်ခုလုံးတည်ငြိမ်ပြီးကြီးပွားတိုးတက်လာနိုင်မှာဖြစ်လို့သီရိလင်္ကာစီးပွားရေးပြန်နလန်ထူလာစေရေးအတွက်ဖွံ့ဖြိုးရေးအစီအစဉ်တွေပေးရင်ဂျပန်နိုင်ငံကအစွမ်းကုန်ကူညီဖို့ကြိုးပမ်းနေပါတယ
် Japan has been providing various grant
တရီလင်္ကာနိုင်ငံသားတို့ရဲ့နေစဉ်ဘဝလိုအပ်ချက်ပြည့်မီစေဖို့ထောက်ပံ့ရေးအစီအစဉ်တွေကိုရောအခြားဖွံ့ဖြိုးရေးစီမံကိန်းတွေကိုပါဂျပန်အစိုးရကတရီလင်္ကာကိုကူညီနေတာပါအင်ဒိုပစိဖိတ်ဒေသတစ်ခုလုံးတည်ငြိမ်ပြီးတော့ကြီးပွားတိုးတက်ဖို့ဆိုရင်အိန္ဒိယသမုဒ္ဒရာထဲမှာမဟာဗျူဟာကျတဲ့တရီလင်္ကာနိုင်ငံဟာတည်ငြိမ်ပြီးတော့စီးပွားရေးဖွံ့ဖြိုးမှုရှိနေဖို့လိုပါတယ်
တိလင်္ကာအနေနဲ့နိုင်ငံသားကျွေးမီတွေကိုအတိုင်းအတာတစ်ခုထိပြန်ဆက်နိုင်မှသာဆိုင်းငံ့ခံနာရတဲ့နိုင်ငံသားအထောက်ပံ့နဲ့အကူအညီတွေလည်းပြန်လည်ရရှိလာမှာဖြစ်လို့ဒီကိစ္စကိုဦးစားပေးကင်တွယ်ဖြေရှင်းဖို့ဂျပန်ဘက်ကတွန်းအားပေးနေတာပါတိလင်္ကာရဲ့အကျွေးအများစုဟာတရုတ်နိုင်ငံကိုပြန်လည်ပေးဆက်ရမှာပါ
အဲ့တော့2024ခုနှစ်တည်းကိုပြန်ကြည့်ရင်အာရှစီးပွားရေးအခြေအနေတွေကအရန်ကိုအားရစရာကောင်းတယ်လို့မဆိုနိုင်ပေမဲ့ဒီအတက်ဖက်ကိုဥတီဖို့အတွက်စူးစမ်းနေတာကိုမြင်ရမှာဖြစ်ပါတယ
်အမေရိကန်အင်ချမ်းမြေတထေးကြီးဒေါ်နယ်ထရန့်ကုမ္ပဏီနဲ့လုပ်ငန်းမဟာမိတ်ဖြစ်တဲ့အိန္ဒိယနိုင်ငံကထရီဘက်ကအင်ချမ်းမြေဆောက်လုပ်ရောင်းဝယ်ရေးကုမ္ပဏီတို့ဟာပြီးခဲ့တဲ့နှစ်တွေအတွင်းအိန္ဒိယနိုင်ငံတလွားမှာထရန့်မိုးမျော်တိုက်ကြီးတွေစောင့်နေခဲ့တာပါအခုတော့2024ရွေးကောက်ပွဲမှာဒေါ်နယ်ထရန့်အနိုင်ရလိုက်ပြီးနောက်အဲ့ဒီအိန္ဒိယကုမ္ပဏီက
India Nangan Dalwama, Nauta, Trent Tawa, Mumio Taiji, Chaolong Tasao Dome, Lu Suvare.
ဘာနာတေရာဆာလိုမီယံနဲ့အိန္ဒိယမှာဂျာဒရမ်တာဝါတကယ်လို့စနေနေ့စတုံးနေ့ကလေးကအိန္ဒိယမှာထရမ်တာဝါလေးလုံးကျွန်တော်တို့စားဆောက်လာခဲ့တာပါအဲ့ဒီလေးလုံးထဲမှာနှလုံးကတော့လုံးဝပြီးသွားပါပြီနောက်ထပ်နလကြာရင်တရိယာမြောက်လုံးကိုကျွန်တော်တို့အနိုင်နိုင်တော့မှာပါစောဒါမြောက်လုံးကတော့နောက်6လကြာရင်ပြီးပါမယ်ဒါကိုကြီးချင်းအဖြစ်အမေရိကန်ကလွယ်လို့ခြားနိုင်ငံတွေထပ်စားရင်အိန္ဒိယမှာကထရမ်တ ်နောက်ကြရင်ထရမ့်တာဝါတွေကိုအမေရိကမှာထက်အိန္ဒိယမှာပူတွေ့လာရတော့မှာပ
ါကမ္ဘာတစ်လောင်းရှိတဲ့ထရမ့်တာဝါတွေဟာလူနေအိမ်ငန်းတွေရုံးငန်းနဲ့ဟိုတယ်ငန်းတွေပါပါသလိုကောက်ကွင်းနဲ့အပန်းဖြေစခန်းတွေနဲ့ပါဖွဲ့စည်းထားတာဖြစ်ပြီးဈေးကြီးအဆင့်မြင့်ဇိမ်ခံအိမ်အားအမျိုးအစားဖြစ်ပါတယ်အိန္ဒိယမှာနောက်ထပ်ဆောင်မဲ့ထရမ့်တာဝါတွေကိုမွန်ဘိုင်းပူနက်နဲ့ဂူရုဂရမ်မြို့တွေမှာ၃လုံးတည်ဆောက်မှာဖြစ်ပြီးနောက်ထပ်၃လုံးကိုတော့နိုဒီယာဟိုက်ဒရာဘတ်နဲ့ဘန်ဂါလူလူမြို့တွေမှာတည်ဆောက်သွားဖို့ရှိပါတယ်ပြီးခဲ့တဲ့ဆယ်စုနှစ်တွေအတွင်းအိန္ဒိယနဲ့အမေရိကန်ကုန်သွယ်မှုကပုံမှန်တိုးတက်လာခဲ့ပြီး2023စီရင်အရအမေရိကန်နိုင်ငံတည်းတင်သွင်းတဲ့အိန္ဒိယပို့ကုန်ကဒေါ်လာဘီလီယံ120ဘိုးလောက်ရှိပါတယ်ခင်ဗျာ
အွန်လိုင်းပေါ်မှာပဲဝယ်ယူစုဆောင်ပြန်ထုတ်ရောင်းလို့ရတဲ့ Bitcoin တို့လို Cryptocurrency ခေါ် Digital ငွေကြီးဝယ်ယူစုဆောင်သူတွေအတွက်အခုတလောအလားအလာကောင်းနေမြင်လာရပါတယ်။ကမ္ဘာငွေကြီးဈေးကွက်ထက်မှာ Bitcoin တွေဈေးတက်လာတာကြောင့်အင်ဒိုနီးရှားနိုင်ငံက Bitcoin ဝယ်ယူစုဆောင်သူတွေပြောနေကြပါပါ
။ Ya yang pasti si menguntungkan dalam artian
Bitcoin ဝယ်ထားသူတွေကျိန်းသေးပေါအများရမှာပါ။Bitcoin တွေကဈေးတက်လာုံတင်မကပဲကျွန်တော်အတွက်တော့ငွေကိုပို့ပြီးစုမိဆောင်မိဖြစ်စေပါတယ်အားလုံးသိတဲ့အတိုင်းပဲကမ္ဘာစီးပွားရေးကအတော်ကိုကြက်တဲလာနေချိန်တစ်ဖက်မှာကျွန်တော်တို့နိုင်ငံငွေကြေးတန်ဖိုးကလည်းကျလာနေချိန်မှာ Bitcoin တွေကိုဝယ်ယူစုဆောင်ထားတာကအတော်လေးအကျိုးရှိစေပါတယ
်နိုဝင်ဘာလ5ရက်2024အမေရိကန်ရွေးကောက်ပွဲမှာစီးပွားရေးလုပ်ငန်းရှင်ကြီးဒေါ်နယ်ထရန့်အနိုင်ရပြီးဈေးကွက်တဲ့ Bitcoin သုံးစွဲမှုကိုအားတန်ကြတဲ့ Republican ကိုယ်စားလှယ်လောင်းတွေကပါအမေရိကန်လွှတ်တော်အတွက်အနိုင်ရလိုက်တာကြောင့်ဈေးကွက်ထဲ Bitcoin ဝယ်ယူစုဆောင်သူတွေများလာတဲ့အတွက်အခုလိုရုတ်တရက်ဈေးတက်လာတာလို့လည်းသုံးသပ်ကြပါတယ်ခင်ဗျာ 2024ခုနှစ်ကတော့ကုန်ဆုံးခဲ့ပါပြီနိုင်ငံရေးတည်ငြိမ်မှုရှိမှစီးပွားရေးကလည်းအစီအစဉ်တကျနဲ့ဖွံ့ဖြိုးတိုးတက်လာနိုင်မှာဖြစ်တဲ့အတွက်ကြောင့်မလို့ဒီ2025ခုနှစ်ထဲမှာတင်းရင်အေးချမ်းတဲ့ကဘာကြီးဖြစ်လာစေဖို့မယွံ့မယဲနဲ့ပဲညှို့မှန်းကြည့်ရင်နဲ့မြန်မာနိုင်ငံအပအဝင်ဒေသတွင်းနိုင်ငံတွေမှာငြိမ်းချမ်းရေးရပြီးတော့တင်းရင်ဖွံ့ဖြိုးတဲ့စီးပွားရေးတွေရရှိလာစေဖို့စုပုံကောင်းတောင်းလိုက်ရပါတယ်ခင်ဗျာကျွန်တော်ကတော့ VOA မြန်မာပိုင်းရဲ့အာရှစီးပွားရေးအစီအစဉ်တင်ဆက်သူညံဝင်းအောင်ဖြစ်ပါတယ်ကျေးဇူးတင
် VOA နှစ်ချုပ်စီးစဉ်တွေကိုမြန်မာပြည်သူမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေတာပါခုတော့သတင်းကြေကျုပ်ကိုပြောပြပါဦးမယ်တောင်ကိုရီးယားလေကြောင်းလိုက်လေပြတ်ချမှုမှာအမေရိကန်ပြည်သူတွေအနေနဲ့စိတ်မကောင်းဖြစ်မိပြီးလိုအပ်တဲ့အကူအညီတွေပေးဖို့အသင့်ရှိပါတယ်လို့သမ္မတအင်ဂျီရောထုတ်ပြန်ချက်မှာအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြောဆိုလိုက်ပါတယ်လေပြတ်ချမှုကိုစုံစမ်းစစ်ဆေးရမှာလေဘိုရင်းလေရင်ကုမ္ပဏီနဲ့အမေရိကန်ပြည်ထောင်စုလေကြောင်းထိန်းသိမ်းရေးဌာနအပါအဝင်အမေရိကန်စုံစမ်းရေးအဖွဲ့ကိုဦးစီးဦးဆောင်ပြုထားပါတယ်ဒီကနေ့တရင်ဘက်ကပြတ်ချခဲ့တဲ့အဇာဘိုင်ဂျန်လေကြောင်းလိုင်းလေရင်ကိုရုရှားကပြစ်ချခဲ့တာလို့အဇာဘိုင်ဂျန်သမ္မတကပြောလိုက်ပါတယ်။ဒါပေမဲ့တမင်တကာယူရဲချက်နဲ့လောက်တာလို့တော့မပြောနိုင်ဘူးလို့သမ္မတကနိုင်ငံပိုင်ရုပ်သံမှာပြောကြပါတယ်။ပြုတ်သွားတဲ့ဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ဟာစီနာကိုတရားရင်ဆိုင်ဖို့အတွက်အိန္ဒိယကနေဘင်္ဂလားဒေ့ရှ်ပြန်ပို့ဖို့တောင်းဆိုတာကိုအိန္ဒိယကလိုက်လျောမဲ့လက္ခဏာမပြဘဲခံစိတ်နေလိုက်ပါတယ်။ဒါနဲ့ပတ်သက်လို့ဘာမှပြောစရာမရှိပါဘူးလို့အိန္ဒိယနိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိတယ်ကွာပြောပါတယ်။ခုတော့အစီအစဉ်ကိုအဆုံးသတ်ပြစေခင်ဗျာဒီနေ့မနေ့အစီအစဉ်ထုတ်လို့ရမှုကနားတော့မှာထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကို VOA Internet စာမျက်နှာ burmese.voanews.com မှာလည်းအလွယ်တကူဖတ်ရှုနားဆင်ကြည့်ရှုနိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်အထူးပဲကျေးဇူးတင်ရှိပါတယ်မြမပြည်သူပြည်သားအားလုံးဘေးကင်းချမ်းသာပေါ်လန်းတာပြီးလာလန်းနဲ့ဖြောင်းကြောက်ကြကင်းစိတ်အိမ်မက်တင်များရှင်သန်ပွားနိုင်ကြပါစေကျွန်တော်တမောင်သားမှာ